Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်ဘေးရန်ပေါင်းကင်ဝေးကြပါစေ2025ခုနှစ်ဇန်နဝါရီလ10ရက်ပုံထုမနက်ခင်း View Radio စီစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးတဲ့ဒီစီစဉ်ပထမနာရီဘက်ကိုလိုင်းဒိုမီတာ25 30နဲ့40တို့ကနေဖမ်းယူနိုင်ပါတယ်တနအိစားစီစဉ်တစ်ခုလုံးကိုတော့ဂျိုရုဆလောင်ကနေဖမ်းယူကြည့်ရှုနိုင်ပါတယ် VOA ရဲ့ Facebook နဲ့ YouTube နဲ့စာမျက်နှာတွေကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးပါတယ်ကျွန်မခင်ဗျထွေးပါရှင်
ရွှေကောက်ခံအမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာတရင်သမားတွေကိုသူ့ရဲ့နိုင်ငံခြားရေးရာမဝါဒရရှိလို့ပြောဆိုပါတယ်။ကွယ်လွန်သူသမ္မတဟောင်းဂျီမီကာတာအတွက်နိုင်ငံတော်စာပနအစီအစဉ်အရသူ့ရဲ့ရုပ်အလောင်းဟာအများပြည်သူကာရောပြုနိုင်ဖို့လွှတ်တော်ဆောက်ဦးကိုရောက်ရှိလာပြီဖြစ်ပါတယ်။တိဘက်ဒေသအင်အားပြင်းငရင်ကြောင့်လူ126ဦးသေဆုံးပြီးရာနဲ့ချီတဲ့အိုးအိမ်တွေနဲ့လမ်းတွေပျက်စီးကုန်ပါတယ်။
ဒီလိုနောက်ဆုံးရသတင်းတွေနဲ့အတူမြပရီရေဘူးကျေးရွာမှာလက်ပစ်ဘုံပောက်ကွဲလို့လူလူဦးသေဆုံးတာနောက်ချင်းမြို့သိမ်းတိုက်ပွဲရဲ့နောက်ဆုံးအခြေအနေစက်သွဲမင်းမြန်ချက်နဲ့အမေရိကန်နိုင်ငံရေးသတင်းဆောင်မတွေကိုတင်ပြပေးသွားဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြေကြီးရောစာဆိုရှယ်မီဒီယာလူကြိုက်များ10မိနစ်သတင်းများနဲ့ကမ္ဘာတစ်လွှာခီးသွားစစ်စင်တွေကိုလည်းနောက်ပိုင်းမှာတင်ဆက်ပေးဖို့ရှိပါတယ်။အခုကတော့ရင်းဆုံးနောက်ဆုံးရသတင်းတွေကိုမသိရင်ထိုက်ပြောပြပေးပါမယ်ရှင်။လာမယ့်သတင်းနှစ်ပတ်အတွင်းအမေရိကန်သမ္မတတာဝန်ယူဖို့ပြင်ဆင်နေတဲ့ရွေးကောက်ခံအမေရိကန်သမ္မတဒေါ်နယ်ထရန့်ကဖလော်ရီဒါကသူ့နေအိမ်မှာအင်္ဂါနေ့ကသတင်းစာရှင်းလင်းပွဲကျင်းပပြီးသူ့ရဲ့နိုင်ငံခြားရေးမူဝါဒတွေကိုရှင်းလင်းခဲ့ပါတယ်။ပြီးခဲ့တဲ့တစ်နှစ်ကျော်ကဟမတ်စစ်သွေးကြွအဖွဲ့ဖမ်းသွားတဲ့တစားကအလုံးပြန်လွတ်ဖို့ပြင်းပြင်းထန်ထန်တောင်းဆိုထားပြီးဒီလိုမှမဟုတ်ရင်တော့ပြက်ပြက်သားသားပြင်းပြင်းထန်ထန်ဆောင်ရွက်မှုနဲ့ကျုံရမယ်လို့6ကြိမ်တိတိပြောပါတယ်။အရှိအလေပိုင်းရေသူ့ရဲ့ကိုယ်စလဲရဲ့ဆစ်ဆက်ညှိနှိုင်းမှုတွေကိုမထိခိုက်စေလို့ကြောင့်ဒါပေမဲ့သူသမ္မတတာဝန်ယူချိန်မှာရက်လက်မထွက်လာရင်တော့အရှိအလေပိုင်းဒေသမှာပြင်းပြင်းထန်ထန်ဆောင်ရွက်မှုနဲ့ကျုံကျရမှာဖြစ်ပြီးဒါဟာဟမတ်စ်အတွက်ရောဘသူအတွက်မှမကောင်းဘူးလို့ရွေးကောက်ခံသမ္မတထရန့်ကပြောပါတယ်။ယူကရိန်းရင်းနဲ့ပတ်သက်လို့တော့သူ့အနေနဲ့ရုရှားခေါင်းဆောင်နဲ့တွေ့ဆုံလို့တဲ့သဘောထရန့်ကပြောပါတယ်။ယူကရိန်းနိုင်ငံတွင်ပြည်ပခန့်တွေကိုရှင်းလင်းမယ်လို့အခိုင်အမာကတိပြုပေးမယ်ဘလို့ဆောင်ရွက်မယ်ဆိုတာကိုတော့မပြောပါဘူး။ကနေဒါနဲ့မက်ဆီကိုတို့ပေါ်တွင်းကုန်ကုန်တုတ်ကောက်ဖို့ထပ်ပြီးတော့ချင်းချောက်တယ်လို့ကနေဒါဟာအမေရိကန်ရဲ့ပြည်နယ်တစ်ခုဖြစ်တဲ့ကြောင်းနောက်မက္ဆီကိုပင်လယ်ခွေ့ကိုလည်းအမေရိကန်ပင်လယ်ခွေ့ဖြစ်အမည်ပြောင်းမယ်လို့ထရန့်ကပြောပါတယ်။ဒိန်းမတ်ရဲ့ကိုပိုင်အုပ်ချုပ်ခွင့်ရဂရင်းလန်ကိုအမေရိကန်တို့ဘယ်လိုရယူမလဲဆိုတာကိုလည်းထရန့်ကမပြောပါဘူး။ဒါပေမဲ့စီးပွားရေးလုံခြုံမှုအတွက်လိုအပ်တယ်လို့အင်ကာနိမှာသူကထပ်လောင်းပြောပါတယ်။ဂရင်းလန်နဲ့ပနားမရေလက်ချအရေးစစ်ရေးဒါမှမဟုတ်စီးပွားရေးအရာအချက်မကိုက်မှုဆိုတာကိုဂရိပြုပြောနိုင်မလားဆိုတဲ့မေးခွန်းကိုတော့သူ့အနေနဲ့အမှမခံနိုင်ဘူးလို့ထရန့်ကပြောဆိုခဲ့ပါတယ်ရှင်။အစ္စရေးစစ်တပ်ကတင်ပိုက်ခံနောက်ဖက်ကမ်းမှာဝင်ရောက်စီးနှင်မှုအတွင်းအနည်းဆုံးစစ်သွေးကြွ၃ဦးသေဆုံးပြီး18ဦးဖမ်းဆီးခဲ့တဲ့အကြောင်းအစ္စရေးစစ်တပ်ကအင်ကာနီမှာပြောပါတယ်။တာမွန်ချီရွာမှာစစ်သွေးကြွတွေကအစ္စရေးစစ်တပ်ကိုပစ်ခတ်ခဲ့ပြီးတဲ့နောက်လေကြောင်းတိုက်ခိုက်မှုတွေအတွင်းစစ်သွေးကြွ၂ဦးသေဆုံးခဲ့တဲ့အကြောင်းအစ္စရေးကာကွယ်ရေးတပ်ဖွဲ့ကပြောပါတယ်။ထာလူစာချင်းရွာမှာလည်းအစ္စရေးစစ်သားတဦးထိခိုက်ဒဏ်ရာရခဲ့ပြီးတိုက်ခိုက်မှုအတွေ့အစ္စရေးတပ်ဖွဲ့တွေကနောက်ထပ်စစ်သွေးကြွတဦးကိုတပ်ဖြတ်ခဲ့ပါတယ်။အနောက်ဖက်ကန်ကအယ်ဖွန်တူအနီးမှာခီးတဲ့တင်ကားနဲ့ကားဒဇင်းတို့ကိုတနတ်သမားတွေတိုက်ခိုက်ခဲ့ကြတာမှာ၃ဦးသေဆုံးပြီး9ဦးဒဏ်ရာရခဲ့ပြီးတဲ့နောက်တစ်နေ့မှာအစ္စရေးစစ်တပ်ကဝေရောက်စီးနင်းတာဖြစ်ပါတယ်။2023ခုနှစ်အောက်တိုဘာလအတွင်းအစ္စရေးတောင်ပိုင်းမှာဟမတ်စ်တို့တိုက်ခိုက်ခဲ့မှုနောက်ပိုင်းအနောက်ဘက်ကမှလည်းအကြမ်းဖက်မှုတွေတိုးလာနေတာဖြစ်ပါတယ်ရှင်။ကွယ်လွန်သူအမေရိကန်သမ္မတဟောင်းဂျီမီကာတာအတွက်နိုင်ငံတော်စာပနအစီအစဉ်အရသူ့ရဲ့ရုပ်အလောင်းကိုဇာတိဂျော်ဂျီယာပြည်နယ်ကနေမြို့တော်ဝါရှင်တန် DC ကိုသဲယူလာခဲ့ပါပြီ။ကာတာစင်တာမှာအများပြည်သူဂါရဝပြုနိုင်ရေးထားရှိခဲ့တဲ့အမေရိကန်ရဲ့39ရက်မြောက်သမ္မတဂျီမီကာတာရဲ့ရုပ်အလောင်းကိုအင်ကန်နစ်မှာဝါရှင်တန်အေရီယာကိုသမ္မတတွေအတွက်တည်ထောင်လေးရဲ့ Special Air Mission 39နဲ့သဲယူလာခဲ့ပြီးသမ္မတဟောင်းကာတာရဲ့မိသားစုဝင်တွေနဲ့အတူမေလန်းပြည်နယ်အန်ဒရူးလေတက်အခြေစိုက်စခန်းကိုရောက်ရှိပါတယ်အဲ့ဒီနောက်မှာတော့အမေရိကန်အလံနဲ့ဖုံးအုပ်ထားတဲ့သမ္မတဟောင်းကာတာရဲ့ counterlaw ကိုအမေရိကန်ရေတပ်အမတ်တရအဆောက်အအုံ US Navy Memorial ကိုမော်တော်ယာဉ်နဲ့တည်ဆောင်လာပါတယ် အဲ့ဒီအဆောက်အုံကနေတဆင့်အမေရိကန်လွှတ်တော်အဆောက်အုံစီကိုမြင်းဆွဲရထားနဲ့သူ့ရဲ့ကောင်တလာကိုတည်ဆောက်ပါတယ်ကွယ်လွန်သူသမရဟောင်းကာတာဟာဆိုရဲအမေရိကန်ရေတပ်အကယ်ဒမီကနေပွဲရပြီးသမရဖြစ်လာတဲ့တဦးတည်းသောအမေရိကန်သမရဖြစ်ပါတယ်အမေရိကန်လွှတ်တော်ခမ်းမမှာသမရဟောင်းကာတာရဲ့ရုပ်ကလပ်ကိုထားမှာဖြစ်ပြီးအင်ကာနေနှောင်းပိုင်းမှာလွှတ်တော်အမတ်တွေဂါရဝပြုခဲ့ချပြီးတဲ့နောက်အများပြည်သူဂါရဝပြုနိုင်မှာဖြစ်ပါတယ်ရှင်
ဒီအမေရိကန်တံမနက်ဖက်မြန်မာဘာသာစီစဉ်နေကိုမနက်6နိုင်ကနေ6နိုင်ခွဲထိလိုင်းဒိုမီတာ25 kHz 11865လိုင်းဒိုမီတာ32 kHz 6153ညာနဲ့လိုင်းဒိုမီတာ40 kHz 0933ညာတို့ကနေပြီးထုတ်လွှင့်ပေးနေပါတယ်မနက်9နိုင်ထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ Digital Line တွေကနေပြီးဖမ်းယူနိုင်ပါတယ
် VOA မြန်မာပိုင်းစီစဉ်ကဗုဒ္ဓနေ့မနက်ခင်းသတင်းတွေကိုဆက်လက်တင်ပြနေပါတယ်ရှင်နီပေါနဲ့တရုတ်နိုင်ငံအနောက်ပိုင်းကဂုံးမြင့်ဒေသမှာအင်အားဖြင့်ငရင်လှုပ်ခတ်မှုကြောင့်တိဘက်ဒေသမှာအနည်းဆုံးလူ126ဦးသေဆုံး၊ရာနဲ့ချီတဲ့အိမ်တွေပျက်စီးပြီးလမ်းတွေမှာလည်းအပျက်အစီးတွေနဲ့ပြန့်ကျဲနေပါတယ်။ရှားပွေကယ်ဆယ်ရေးလုပ်သားတွေကတော့အင်ကာနီမှာအသက်ရှင်ချင်ရသူတွေကိုဆက်လက်ရှားပွေနေကြပါတယ်။ဝေးလံခေါင်တည်တဲ့ဒေသမှာနောက်ဆက်တွဲငရင်တွေဒါဇင်နဲ့ချီလှုပ်ခတ်ခဲ့ပြီးပိတ်မိနေသူအများပြားရှိနေအောင်မယ်လို့လည်းခန့်မှန်းထားကြပါတယ်။ကဘာအမြင့်ဆုံးဧဝရတ်တောင်ထိပ်ရဲ့အနောက်တောင်ဘက်85ကီလိုမီတာလောက်မှာဗဟိုပြုတ်ပြီးငရင်လှုပ်ခတ်ခဲ့တာဖြစ်ပါတယ်။ခြေရွာတွေအကြီးအကျယ်ပျက်စီးနေပြီးရှားပွေကယ်ဆယ်ရေးလှုပ်သားတွေကတော့အပျက်စီးပုံတွေပေါ်မှာနောက်တချို့ကတော့လှေကားတွေတုံးပြီးအသက်ရှင်ချင်ရသူတွေကိုရှားပွေနေကြပါတယ်။တရုတ်နယ်စပ်ဘက်ချန်တိဘက်ဒေသမှာအနည်းဆုံးလူပေါင်း188ရာထိခိုက်ဒဏ်ရာရတယ်လို့လည်းတရုတ်နိုင်ငံပိုင်ရှင်းဟွာသတင်းကဖော်ပြပါတယ်။ငရင်လှုပ်ပြီးနောက်9နာရီအတွင်းမှာနောက်ဆက်တွဲငရင်အချိန်150လောက်လှုပ်ခတ်ခဲ့တာကိုလည်းမှတ်တမ်းရရှိထားပါတယ်ရှင်။ပါကစ္စတန်နိုင်ငံရဲ့တောင်ထူတက်တဲ့ဒေသမှာလျှက်စင်ပြီးစူးစူးရွာရွာကလတ်ချာရှိပြတ်တောက်မှုကိုဆနပြတဲ့အနေနဲ့ထောင်နဲ့ချီတဲ့လူထုကတရုတ်နဲ့ကုန်းသွယ်ရေးမှာအရေးပါတဲ့ပါကစ္စတန်ရဲ့ကုန်းသွယ်ရေးလမ်းကြောင်းကိုအင်ကာနစ်မှာ9ရက်မြောက်နေ့အဖြစ်ပိတ်ဆို့ထားလိုက်ပါတယ်။လူရေ9000လောက်နေထိုင်တဲ့တာယာလှပတဲ့ဟွန်စာမြို့မှာထိုင်တဲ့ပိတ်ဆန္ဒပြပွဲစီစဉ်သူတွေကတော့သူတို့တောင်းဆိုချက်တွေလက်ရောလာတဲ့အထိဆက်လက်ဆန္ဒပြမယ်လို့ပြောဆိုထားပါတယ်။မြို့မှာလျှက်စစ်တပ်အားမလုံလောက်မှုကကာလရှည်ကြာဖြစ်လာခဲ့ပြီးပြင်းထန်တဲ့ဆောင်းတွင်းရာသီအတွင်းတရက်ကိုလျှက်စစ်မီ23နာရီပြတ်တောက်မှုနဲ့ရင်ဆိုင်နေရတယ်လို့တဲ့ပိတ်ခေါင်းဆောင်တွေကပြောကြပါတယ်။နေကင်းပိုင်းအပူချိန်ကအနှုတ်4ဒီဂရီစင်တီဂရိတ်ရှိနေပြီးညပိုင်းအပူချိန်ကအနှုတ်30ဒီဂရီစင်တီဂရိတ်ရှိနေတဲ့ရာသီဥတုအခြေအနေကိုအန်တူပြီးအမျိုးသားတွေရောအမျိုးသမီးတွေပါဆန္ဒပြနေကြတယ်လို့ဆန္ဒပြပွဲပါဝင်သူတွေက VOA ကိုတယ်လီဖုန်းနဲ့ဖြေကြားကြပါတယ်။ပါကစ္စတန်နဲ့တရုတ်ကိုဆက်သွယ်ထားတဲ့ကာရာကိုရာအဝေးပြေးလမ်းမကြီးတစ်လျှောက်ရင်ကျော်ကင်းရှိရေးအတွက်ဆန္ဒပြသူတွေဖယ်ရှားပေးရေးဒေသဆိုင်ရာအနာပိုင်တွေကဆန္ဒပြသူတွေနဲ့ညှိနှိုင်းခဲ့ပေမဲ့မအောင်မြင်သေးပါဘူးရှင်။ Facebook ရဲ့ Meta ကုမ္ပဏီ Meta ကအမေရိကန်ပြည်ထောင်စုအတွင်းမှာအချက်လက်စစ်ဆေးမှုအစီအစဉ်ကိုအဆုံးသတ်ပြီး Elon Musk ပိုင်ဆိုင်တဲ့ X လူမှုကွန်ရက်နီးတူ Community Notes လို့ခေါ်တဲ့သုံးစွဲသူအချင်းချင်းထောက်ပြနိုင်တဲ့စနစ်ကိုအစားထိုးမှဖြစ်တယ်လို့အင်ကာနစ်မှာပြောပါတယ်။ Facebook, Instagram နဲ့ Thread တို့မှာအချက်လက်လွှဲစော်နိုင်တဲ့အချက်လက်တွေပို့ပြီးတော့လိုအပ်တဲ့ post တွေကိုကျွမ်းကျင်သူတွေနဲ့လွတ်လပ်တဲ့အချက်လက်စစ်ဆေးသူအဖွဲ့အစည်းတွေကတာဝန်ယူမယ်အစား Community Notes ပုံစံဟာဆိုရင်ဒီလူမှုကွန်ရက်သုံးဆွဲသူတွေအချင်းချင်းထောက်ပြခွင့်ရစီမှာဖြစ်ပါတယ်။ကျွမ်းကျင်သူတွေဟာလည်းအများနည်းတူသူတို့ကိုယ်ပိုင်အမြင်တွေဘက်တွေရှိကြတဲ့အကြောင်းအဲကြောင့်အချက်လက်စစ်ဆေးမှုအစီအစဉ်ကတခါတရံစဉ်းစားတီးဖြတ်မှုမျိုးဖြစ်လာတဲ့အကြောင်းမက်တာလုပ်ငန်းကပြောပါတယ်။အမေရိကန်ပြည်ထောင်စုအတွင်း Community Note စနစ်အသုံးပြုမှုကိုလာမယ့်လပိုင်းနှစ်အတွင်းစတင်မှာဖြစ်တယ်လို့လည်း Meta လုပ်ငန်းကပြောဆိုထားပါတယ်ရှင
်။စနေလ၈ရက်ပုတ်ထူးမနက်ခင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမသိညီထိုက်ကပြောပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့သတင်းဆောင်ပါဆက်သွယ်မြင်းမြန်းချက်နဲ့အပတ်စဉ်ကဏ္ဍတွေဆက်တိုက်ထုတ်လွှင့်ပေးပါမယ်။အရင်ဆုံးကတော့အမေရိကန်နိုင်ငံရဲ့သတင်းဆောင်ပါကိုတင်ပြပေးပါပါ။ ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်2024ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ဆိုတာကိုအမေရိကန်လွှတ်တော်ကဇန်နဝါရီလ6ရက်နေ့ကအတည်ပြုပါတယ်အခုလိုမျိုးပဲဒီလွန်ခဲ့တဲ့၄နှစ်2020ရွေးကောက်ပွဲတုန်းကဂျိုးဘိုင်ဒန်အနိုင်ရခဲ့ကြောင်းလွှတ်တော်ကအတည်ပြုခဲ့ချိန်တုန်းကတော့ထရမ့်ထောက်ခံသူတွေကလွှတ်တော်ထဲအတည်ဝင်စီးပြီးတော့အကြမ်းဖက်တာတွေရှိခဲ့ပါတယ်။လွှတ်တော်သတင်းတောက်ကက်သရင်းဂျစ်စင်ပေးပို့တဲ့သတင်းပြည်စုံကိုတော့ကိုညင်းညင်းကပြောပြပါမယ်ရှင်
။ American သမိုင်းမှာကမောက်ကမအဖြစ်ဆုံးရွေးကောက်ပွဲရလဒ်ကိုအတည်ပြုမှုအပြီး၄နှစ်ကြာမှာတော့ပြီးခဲ့တဲ့တနင်္လာနေ့မှာ American လွှတ်တော်ကတိတ်တိတ်ဆိတ်ဆိတ်ပဲစနစ်တကျ2024ခုနှစ်ရွေးကောက်ပွဲမှာဒေါ်နယ်ထရန့်နိုင်တာကိုအတည်ပြုပေးခဲ့ပါတယ်။ထက်လွတ်တော်လူများစုခေါင်းဆောင်အသစ်ဖြစ်လာတဲ့ဂျွန်သွန်ကဒီအောင်မြင်မှုကိုအခုလိုချီးကျူးပါတယ်။ Republicans
improved our American ပြည်တော်စုကခရိုင်90ရာခိုင်နှုန်းနီးပါးမှာ Republican တွေနိုင်တဲ့နှုန်းကတက်လာပြီးလူအုပ်စုတိုင်းကထောက်ခံမှုတွေလည်းတိုးလာပါတယ်။ Republican တွေကိုထောက်ခံသူတွေကကြေပြန့်ခိုင်မာပြီးတော့တိုးလာနေတာပါ။ကျွန်တော်တို့အစီအစဉ်တွေကိုဖြစ်မြောက်အောင်အကောင့်တွေဖော်ဖို့အလုပ်တွေစပါပြီ။ဥက္ကဋ္ဌကြီးခင်ဗျာ Republican တွေကအစင်သစ်ဖြစ်နေပါပြီ
Trump ကိုရှုံးနိမ့်ခဲ့ပေမဲ့လည်းဒုသမ္မတ Kamala Harris ကဖွဲ့စည်းပုံအခြေခံဥပဒေကပေးထားတဲ့တာဝန်အတိုင်းရွေးကောက်ပွဲရလဒ်ကိုအတည်ပြုပေးဖို့ဦးစီးခဲ့ပါတယ် American သမိုင်းမှာသမ္မတရွေးကောက်ပွဲရှုံးနိမ့်ပြီးရလဒ်ကိုအတည်ပြုပေးဖို့ဦးစီးခဲ့တဲ့တခြားဒုသမ္မတနှစ်ဦးပဲရှိပါတယ်1962ခုနှစ်က Richard Nixon နဲ့2001ခုနှစ်ကအယ်ဂိုလိုပဲဖြစ်ပါတယ်။ Harris ကလည်းငိမ့်ညမ်းစွာအနာလွှဲပြောင်းရေးအရေးကြီးတာကိုတနင်္လာနေ့အစောပိုင်းကထုတ်ပြန်တဲ့ဗီဒီယိုမှာအခုလိုပြောပါရယ်။
This duty is a ဒီတာဝန်ကအမြဲတမ်းလိုအပ်မဲ့တာဝန်ဖြစ်ပါရယ်။ကျမအတိုင်းပြည်ကိုချစ်တဲ့စိတ်ဖွဲ့စည်းပုံအခြေခံဥပဒေပေါ်မှာသစ္စာဆောင်တည်စိတ်နဲ့ American ပြည်သူတွေအပေါ်မယိုင်လဲယုံကြည်တဲ့စိတ်တွေနဲ့လှုပ်ဆောင်သွားပါမယ်
။ဒီတာဝန်ဟာ American ခေါင်းဆောင်တွေအနေနဲ့ဒီမိုကရေစီလုပ်ငန်းစဉ်ကိုလေးစားတဲ့အနေနဲ့လုံဆောင်ရတဲ့တာဝန်အစိပ်ပိုင်းပဲဖြစ်တယ်လို့ KC Bucket လို့လေးလာသူတွေကပြောပါတယ်
So this is her role to play
ဒါသူလုပ်ရမယ့်အခန်းကဏ္ဍပဲဖြစ်ပါတယ်ရည်ရထားတဲ့အတိုင်းသူလုံဆောင်မှာပါအထူးသဖြင့်ရွေးကောက်ပွဲရှုံးသွားပေမဲ့လည်းဒါဟာငိမ့်ချန်းစွာအာနာလွှဲပြောင်းရေးဖြစ်မြောက်အောင်စိတ်ပိုင်းဖြတ်ထားတာကိုလည်းပြသတာပါဒါဟာကျွန်တော်တို့အချိန်အတော်ကြာရပိုင်ခွင့်လို့သတ်မှတ်ထားတဲ့စံနှုန်းတွေအပေါ်ထားရှိတဲ့စိတ်ထားခိုင်မာမှုကိုပြသနေတာလည်းဖြစ်ပါတယ
်ဒါပေမဲ့လည်းလွှတ်တော်ဒီမိုကရက်တွေကတော့2021ခုနှစ်ဇန်နဝါရီလ6ရက်အဖြစ်အပျက်ကိုတော့မမေ့သင့်ဘူးလို့ပြောပါတယ် Far too many
individuals လူတော်တော်များများကဇန်နဝါရီလ6ရက်နေ့သမိုင်းကိုပြန်ရေးဖို့ကိုကြိုးပမ်းခဲ့ကြပါတယ်အမှန်တရားကိုဖွက်ထားပြီးတရားတဲ့နေ့တစ်နေ့တိုင်းပြည်ချစ်တာကိုပြခဲ့တဲ့နေ့လို့တောင်ဟန်ဆောင်ခဲ့ကြတာပါဒါဟာအလိမ့်ညာပါရိုးရိုးရှင်းရှင်းလေးပ
ါဒီမိုကရက်အမတ်9ယောက်နဲ့ Republican အမတ်2ယောက်ပါဝင်တဲ့2002ခုနှစ်ကဖွဲ့စည်းခဲ့တဲ့လွှတ်တော်ကော်မတီကဇန်နဝါရီလ6ရက်လွှတ်တော်ကိုဝင်စည်းခဲ့တဲ့အဖြစ်ဟာထရမ့်အနေနဲ့ရွေးကောက်ပွဲမှာမဲမတမာမှုတွေဖြစ်ခဲ့တယ်လို့ထက်ခါတလဲလဲလိန်ညာပြီးလွှတ်တော်ကိုတိုက်ခိုက်ဖို့ထောက်ခံသူတွေကိုလှုံ့ဆော်ခဲ့တာကြောင့်လို့အပြစ်တင်ထားပါတယ်။ဒါပေမဲ့လည်းထရမ့်နဲ့သူ့ထောက်ခံသူအများစုကတော့ဒီကော်မတီရဲ့လှုံ့ဆော်ချက်တွေကိုဘတ်လိုက်တယ်လို့ဝေဖန်ထားပြီးဇန်နဝါရီလ6ရက်ရာဇဝတ်မှုကျူးလွန်သူတွေရဲ့အမှုတွေကိုလူငယ်ချမ်းသာ권ပေးတင်တယ်လို့ပြောဆိုထားပါတယ်။ထရမ့်မှာသူ့ရဲ့ဒုတိယအကြိမ်သမ္မတသက်တမ်းအတွက်ဇန်နဝါရီလ20ရက်နေ့မှာကြမ်းကြိမ်မှာပါခင်ဗျာ
အမေရိကန်နိုင်ငံရဲ့သတင်းဆောင်ပါကိုညင်းညံ့ပြောပြခဲ့တာပါတစ်ဆက်ထဲမှာပဲဒီရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကျင်းသစ္စာကြိမ်ဆိုပြီးတော့အစိုးရအဖွဲ့အစည်းစတင်တာဝန်မယူခင်မှာဒီအစိုးရတစ်ကချမှတ်လာမဲ့ဥပဒေတွေကိုအတူတုံ့ပြန်နိုင်ဖို့အတွက်ကယ်လီဖိုးနီးယားပြည်နယ်မှာစတင်ပြင်ဆင်နေကြတဲ့အကြောင်းကိုတော့ကယ်လီဖိုးနီးယားမြို့တော်ဆက်ခရမန်တိုမြို့ကနေ VOA သတင်းတောက် Matt Dibble သတင်းပေးပို့ထားတာကိုကိုအောင်ကပြောပြပေးပါမယ်ရှင်
ကယ်လီဖိုးနီးယားပြည်နယ်မြို့တော်ဆန်ခရမန်တိုမှာပြည်နယ်ရဲ့မူဝါဒတွေကိုကာကွယ်ဖို့ဒီဇင်ဘာ2ရက်နေ့ကလွှတ်တော်အရေးပေါ်စည်းဝေးကျင်းပခဲ့ပါတယ်။ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ရဲ့ Republican အစိုးရမူဝါဒသဘောထားတချို့ကိုလက်မှတ်ခံနိုင်တာကြောင့်အခုလိုကြိုတင်ပြင်ဆင်ကြတာပါ။ပြည်ထောင်စုအစိုးရနဲ့တရားရေးအရာရင်ဆိုင်ရနိုင်ခြေတွေလည်းရှိနေတာပါ။
If LGBTQ people
LGBTQ အတိုင်းအဝိုင်းအနေနဲ့ပြစ်တင်ရှုံချခံနေရရင်အလို့ကျိုးစားတဲ့ရွှေပြောင်းဝင်ရောက်သူတွေပြစ်မှတ်ထားခံနေရရင်အမျိုးသမီးတွေရဲ့ကိုယ်ဝင်ဆောင်ခွင့်ဖျက်ချခွင့်နဲ့ပတ်သက်ပြီးချိန်းချောက်ခံနေရရင်ကျွန်တော်တို့ကနှီးမျိုးစုံနဲ့ခုခံဆန့်ကျင်သွားပါမယ်
။ Trump ပထမသက်တမ်းကာလမှာကယ်လီဖိုးနီးယားပြည်နယ်ကပြည်ထောင်စုအစိုးရကိုအချိန်ကြီး120ကျော်တရားစွဲခဲ့ပြီးပြည်နယ်ရဲ့လူဝင်မှုကြီးကြပ်ရေးမူဝါဒမော်တော်ကားကထွက်တဲ့မီးကိုထိန်းချုပ်မှုကျန်းမာရေးဆောက်ရှောက်မှုခံယူခွင့်စတာတွေကိုကာကွယ်နှံခဲ့ပါတယ် မက်ဆယ်စီယုံရေးကာလအတွင်းထရမ့်ကကယ်လီဖိုးနီးယားပြည်နယ်ကမော်ဒကားမီကိုထိ ंछ ုံမှုဥပဒေကိုဖျက်သိမ်းမှာဖြစ်တယ်လို့အထောက်ထားမဲ့နေထိုင်ကြတဲ့ရွှေပြောင်းဝင်ရောက်သူအားလုံးကိုပြန်ပို့မယ်ဆိုပြီးတော့ဂရီပေးပြောဆိုရတယ်သူရဲ့မူဝါဒတွေကိုပြည်နယ်ကညှင်းပယ်မယ်ဆိုရင်တဘာဝဘေးအန္တရာယ်ကျရောက်တဲ့အခါပေးအပ်တဲ့ရမုံငွေကိုမပေးဘူးဆိုပြီးတော့လည်းချိန်ချောက်ထားတာပါကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူးဂေဗင်နျူဆန်ကပြည်နယ်အနေနဲ့တရားရေးအရာရင်ဆိုင်ဖို့ကိစ္စတွေအတွက်အပိုဆောင်းငွေ25သန်းချမှတ်ပေးဖို့တောင်းဆိုထားပါတယ်
It's really important that we
ရှေ့ဆောင်အခြေချင်းရင်းဆိုင်အရေးဆိုရာမှာလည်းပတ်သက်ပြီးတော့ကျမတို့ဘက်ပေါင်းစုံပြင်ဆင်ထားဖို့အလိုအရေးကြီးပါတယ်တချိန်တည်းမှာပဲပြည်နယ်တွင်းနေထိုင်သူတွေရဲ့ဤစဉ်လိုအပ်မှုတွေကိုထည့်စင်စားပေးဖို့နေထိုင်စရာတွေဖန်တီးပေးတာမျိုးအပြင်အင်ဂျီယာမဲ့ကိစ္စတွေဖြေရှင်းဖို့လည်းလိုအပ်နေတာပါ
ပြည်နယ်လွတ်တော် Republican လူနည်းစုခေါင်းဆောင်ကတော့ပြည်ထောင်စုအစိုးရရဲ့မူဝါဒကိုစန့်ကျင်တာဟာမှားယွင်းတဲ့ချင်းကပ်ချက်ဖြစ်တယ်လို့ဆိုပါတယ်
So I sent a letter to President Trump.
အထူးသဖြင့်တော်မီလောင်ကျွမ်းနာတွေတာစီဖို့ရေးအရင်းမြစ်လိုအပ်တာနေထိုင်စရာအိမ်ယာတွေဖန်တီးပေးတာစွမ်းရင်ကုန်ကျစရိတ်တွေအပြင်တခြားအကြောင်းအရာပေါင်းမျိုးစုံနဲ့ပတ်သက်ပြီးသမ္မတနဲ့အတူလက်တွဲအလုပ်လုပ်လို့တဲ့သူတွေကယ်လီဖိုးနီးယားမှာရှိတဲ့အကြောင်းသမ္မတ Trump စီကိုစာရေးသားပေးပို့ခဲ့ပါတယ်
ဒီနယ်လွှတ်တော်ရဲ့အပြင်ဘက်မှာတော့ Trump ရဲ့လူဝင်မှုကြီးကြပ်ရေးမူဝါဒကိုစန့်ကျင်သူတွေဆန္ဒပြကြပါတယ်အထောက်အထားမဲ့တွေအနေနဲ့ကင်းကင်းနေထိုင်လို့ရတဲ့ကယ်လီဖိုးနီးယားမှာရွှေပြောင်းဝင်ရောက်သူ1,800,000လောက်ရှိမယ်လို့ကမန်းထားပြီးပြည်ထောင်စုအစိုးရရဲ့နေရင်းပြပုံးမဲ့စီစဉ်တဲ့ပတ်သက်လို့ပူးပေါင်းဆောင်ရွက်မှာမဟုတ်ဘူးဆိုပြီးတော့လည်းညှင်းဆိုထားပါတယ် Republican တွေကတော့လက်မခံနိုင်ဖြစ်နေတာပါ
Border Security
နေဆက်လုံခြုံရေးလူဝင်မှုကြီးကြပ်ရေးမူဝါဒအစတာတွေဟာပြည်နယ်ကဆုံးဖြတ်ရမှာမဟုတ်ပါဘူးအမေရိကန်ပြည်ထောင်စုအတွင်းပြည်နယ်50ရှိတဲ့အနေနဲ့ပြည်နယ်တိုင်းအတွက်လူဝင်မှုကြီးကြပ်ရေးတရားမူဝါဒတွေထားပိတ်လို့လည်းမရပါဘူးမူဝါဒတစ်ခုတည်းသာရှိရပါမယ
်ပြည်ထောင်စုအစိုးရရဲ့တရားလွန်ပြမှုဆောင်ရွက်ချက်တွေကိုပြည်နယ်အစိုးရကအခုလိုလက်မခံပဲပေးချခွင့်ကိုအမေရိကန်ဖွဲ့စည်းပုံစီမင်းစတင်ရေးဆွဲစဉ်ကာလကလေးကအသုံးပြုလာတာပါနိုင်ငံသားတွေရဲ့အခွင့်အရေးအကာအကွယ်ပေးနိုင်အောင်ဖြစ်တယ်လို့သုံးသပ်သူတွေကထောက်ပြပါတယ
် to a certain extentconflict between the states and the federal government.
ဒီနဲ့ပြည်ထောင်စုအကြားအတိုင်းအတာတစ်ခုအထိသဘောထားကွဲလဲကြတယ်ဆိုတာဖြစ်ရိုးဖြစ်စဉ်ပါဒီလိုဖြစ်တတ်တယ်ဆိုတာကိုလက်ခံထားကြပြီးရှောင်လွဲဖို့လည်းမလိုပါဘူးတခါတလေမှပြည်ထောင်စုအစိုးရရဲ့မူဝါဒကိုပြည်နယ်ကလက်ခံတာမျိုးရှိတယ်လို့တခါတလေမှလက်မခံတာမျိုးလည်းရှိတတ်ပါတယ်
ဖြူတုဒေသနာစင်တာရဲ့2022ခုနှစ်ခမန်းကြီးစရင်ကိန်းကနန်းအရာဆိုရင်အမေရိကန်မှာတရားမဝင်နေထိုင်သူ17သန်းလောက်ရှိတာကြောင့်2009ခုနှစ်တုန်းကစနစ်တသမာ2သန်းထက်စာရင်တော့ယောနေသွားတယ်လို့အကဲကက်တွေကပြောဆိုပါတယ်ခင်ဗျာ
ကိုအောင်တင်ပြပေးခဲ့တာပါရှင်အခုဆက်ပြီးတော့ဒီပြီးခဲ့တဲ့နှစ်တကူနေ့က Los Angeles မြို့မှာလှည့်လည်ပြသခဲ့တဲ့စစ်ပြန်စစ်မှုတန်းတွေရဲ့အလှပြရင်အကြောင်းကိုတင်ပြပေးပါမယ်အမေရိကန်ပြည်ထောင်စု California ပြည်နယ် Los Angeles မြို့ကလမ်းမကြီးပေါ်မှာနှင်းစီအပါအဝင်အရောက်သွေးစုံနဲ့ပန်းမျိုးစုံနဲ့ရုပ်ပုံမျိုးစုံကိုကြီးကျယ်ခမ်းနားစွာဖန်တီးအလှဆင်ပြသတဲ့ရင်တွေကတော့နေဒီလှည့်လည်တာတွေကတော့နှစ်တကူရဲ့အစဉ်လာတည့်ရက်ဖြစ်ပါတယ်အဲ့ဒီအထဲမှာမှစစ်ပြန်စစ်မှုတန်းဟောင်းတွေကိုကွန်ပျူတာဆိုင်ဘာလုံခြုံရေးနဲ့program ဒီ computer program တွေကိုကုတ်ရေးသားတဲ့ဤသင်တန်းတွေပေးနေတဲ့အကြောင်းကိုသရုပ်ပြပုံပေါ်ထားတဲ့အလှပြရင်တစဉ်ပါပါတယ်ဒီအကြောင်း view သတင်းထောက် junior dulot သတင်းပေးပို့ထားတာကိုတော့ကိုခင်မောင်ဆွေးနွေးပြပြပါမယ်ရှင
်အဖွဲ့အစည်းပေါင်း40ကျော်ကိုကိုစားပြုပုံပေါ်ထားတဲ့နှင်းစီအပါဝင်ဘန်းမျိုးစုံနဲ့ရုပ်ပုံမျိုးစုံအလှပြရင်တွေဒီလိုမျိုးလက်လည်ပြသဖျော်ဖြေကြတာဟာဒီနှစ်အစဇန်နဝါရီ1ရက်နေ့အထိဆိုရင်နှစ်ပေါင်း136နှစ်ရှိသွားပါပြီအဲ့ဒီလိုရင်မျိုးစုံတွေထဲမှာစစ်ပြန်စစ်မှုတန်းဟောင်းတွေအတွေ့ဒုတိယအဆက်မိုးဝန်းကျောင်းပြုလုပ်ဖို့ကွန်ပျူတာအင်ဂျင်နီယာနဲ့စိုက်ဖာလုံခြုံရေးသင်တန်းကိုမိမောင်းထိုးပြတဲ့အလှပြရင်တစ်စီးလဲပါဝင်ပါတယ်ရေတပ်မှာ6နှစ်တာဝန်ထမ်းဆောင်ခဲ့မှုတဲ့စစ်မှုတန်းဟောင်းတယ်ရီရီဗာရာလည်းအဲ့ဒီရင်ဖြစ်မြောက်အောင်လှုပ်ဆောင်ကြသူတွေထဲကတယောက်ဖြစ်ပါတယ်သူဟာစစ်မှုတန်းဘဝကနေနယူးယောက်မြို့ကမိသက်အဖွဲ့ကိုဝင်ရောက်ခဲ့ပြီးတဲ့နောက်2000ခုနှစ်ကမ္ဘာကုန်သွယ်ရေးမွန်ညီနောင်မျိုးစင်တစ်ခုတိုက်ခိုက်ခံခဲ့ရစဉ်ကသူ့အနေနဲ့ကယ်ဆယ်ရေးဝင်ရောက်လုပ်ကင်ရမှာအဆုတ်ထိကြိုက်သွားပါတယ်။အဲဒီနောက်သူဟာမတန်ဆွမ်းအဖြစ်နဲ့အလုတ်ကအနားယူခဲ့ပြီးတဲ့နောက်စစ်မှုတန်းဟောင်းတွေကိုပေးတဲ့ကွန်ပျူတာပရိုဂရမ်ကြီးသင်တန်းကိုမနှစ်ကတက်ရောက်သင်ယူခဲ့ပါတယ်
။ I strongly believe that the next
လူရှင်တွေတို့များများမှာပြသနေကြတဲ့လူမျိုးနောက်ထပ် 911 အကြမ်းဖက်လုပ်ရည်ကြီးတစ်ခုဖြစ်လာလိမ့်မယ်လို့ကျွန်တော်ခန့်ခန့်မှန်မှန်ယုံကြည်ပါတယ်။အဲဒါကတော့ကွန်ပျူတာစိုက်ဘာတိုက်ခိုက်မှုကြီးဖြစ်နိုင်ကောင်းပါတယ်။ဒါကိုစိတ်ဝင်စားလို့ထပ်ပြီး ော့မဖြစ်အောင်ကျွန်တော်တို့ကူညီကာကွယ်နိုင်လိမ့်မယ်လို့ယုံကြည်ပါတယ
်။စစ်မှုထမ်းတွေအတွက်ကွန်ပျူတာပရိုဂရမ်တင်နန်းတွေကိုမူလကကနေဒါနိုင်ငံကနေစတင်ခဲ့တာဖြစ်ပြီးကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းတက္ကသိုလ် USC ကနေတဆင့် Los Angeles အထိလှူဆောင်ခဲ့ကြပါတယ်။ဒီလိုကွန်ပျူတာပရိုဂရမ်တင်နန်းတွေကနေအလောက်ကန်ချတာမှုနှုံးတွေမြင့်မားလာပြီးအခုဆိုရင်စစ်ပြန်စစ်မှုထမ်းဟောင်းပေါင်း800ကျော်စည်ရင်းသွင်းထားပြီးဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးစစ်မှုထမ်းဟောင်းများကွန်ပျူတာအစီအစဉ်က Jeff Mosson ကအခုလိုပြောပါတယ်။
As you go from serving on the battlefield to now serving in cyber.
ခမားအနေနဲ့စစ်မြေပြင်စစ်သားဘဝကနေအခုကွန်ပျူတာစိုက်ဘာနဲ့ပတ်သက်တာကိုပြောင်းပြီးလုပ်နေရတာစစ်တပ်ထဲကလူတွေရဲ့ဉာဏ်ဉာဏ်တန်းတန်းမဟုတ်တဲ့အနုစိတ်လုပ်နိုင်တဲ့အရေးချင်းကိုကြည့်လိုက်ပါအသေးစိတ်စိတ်ဝင်စားတာခေါင်းဆောင်မှုရှိတာနဲ့အဖွဲ့လိုက်ဆောင်ရွက်နိုင်တာတွေဟာပြင်ပကလုပ်ငန်းရှင်တွေဘက်ကအမှန်တကယ်လိုအပ်တဲ့အရေးချင်းတွေပဲဖြစ်ပါတယ
်စစ်ပြန်စစ်မှုတန်းတွေအတွက်ဒီအွန်လိုင်းပရိုဂရမ်အစီအစဉ်ကို6လကနေတစ်နှစ်အတွင်းသင်ယူနိုင်ကြပြီးအဲ့ဒီအထက်မှာသင်တန်းဆရာအဖြစ်အသက်မွေးအကြောင်းနိုင်ဖို့လည်းပါဝင်တယ်လို့ USC တက္ကသိုလ်ရဲ့အမှုဆောင်ညွှန်ကြားရေးမှူးတယ်ရီဝူဖီကပြောပါတယ
် How to put together your resume
အဲ့ဒါမှာကိုရေးချင်းဘယ်လိုရေးမယ်အလုပ်လို့ရှာမယ်သတ်မူဝမ်းကြောင်းမှုပညာတိုးတက်လာအောင်စရာမျိုးတွေကိုသင်တန်းကနေတင်ပေးပါတယ် LinkedIn profile တခုကိုတိစောက်တာမျိုးတွေကိုလည်းအခြေခံကနေတင်ပေးပါတယ်ဖြစ်တဲ့ကနေထွက်လာအနည်း20လောက်ရှိတယ်ခမားအနေနဲ့အဲ့ဒါတွေကိုဘလို့မှသိမှာမဟုတ်ပါဘူး
အဲ့ဒီလိုစစ်ပြန်စစ်မှုထမ်းဟောင်းတွေအတွက်အလားပြရင်ဒီဆောက်ရမှာအလီဂျန်ဒရာရော်ဒရီဂေါစလေပါဝင်ပါတယ်ဘာကြောင့်လဲဆိုတော့သူ့မိသားစုဟာလည်းစစ်သားမျိုးရိုးဖြစ်လို့ပါပဲ
I saw the difficulty transitioning.
စစ်ပြန်စစ်မှုထမ်းဟောင်းတွေအနေနဲ့တပ်မွေးဝမ်းကြောင်းမှုပြောင်းပြလို့ရတဲ့အခါမှာအခက်အခဲတွေရှိတာကိုတွေ့ရပါတယ်။သူတို့မှာစစ်မှုထမ်းဘဝ PTSD ဆိုတဲ့စိတ်ပိုင်းဆိုင်ရာနာကျင်မှုတွေခံစားမှုတွေကိုရုန်းကန်ပြီးတော့ကုသနေရပါတယ်။ကျမဆိုရင်ကျမညီမဘလောက်ရုန်းကန်ရလဲဆိုတာကိုကြည့်ပြီးတော့ငိုခဲ့ရပါတယ်။ကျမတို့ပြည်နယ်ရဲ့စစ်ပြန်စစ်မှုထမ်းဟောင်းများအတင်းရလေရမငွေသိမ့်ရှိတော့သူတို့ကိုကောင်းကောင်းမထောက်ပံ့နိုင်ပါဘူး။ဒီတန်းစုအနေနဲ့ကျမတို့ကပဲအကောင်းဆုံးဖြစ်အောင်ကူညီရတာပါ
ဒီလိုအခြေအနေတွေကြောင့်အမေရိကန်စစ်ပြန်စစ်မှုထမ်းဟောင်းတွေအတွက်ကွန်ပျူတာကုတ်ရေးသားနည်းသင်တန်းကိုလူအများသတိပြုစေဖို့ဘဝလဲပြအလှလဲပြတဲ့ရင်တစည်းကိုပန်းပေါင်းစုံနဲ့အယုတ်တွေတွဲဖန်တီးပြီးနှစ်သစ်အစညူအီယာနေ့လူတန်းပေါင်းများစွာကြည့်ရှုနိုင်အောင်ပါဝင်ခဲ့ကြပါရယ်ခင်ဗျာ
ကိုခင်မောင်ဆိုမင်းတင်ပြခဲ့တာပါရှင်အမေရိကန်သတင်းစာမားတွေကိုပြောပြခဲ့ပြီးတော့မြန်မာသတင်းတွေကိုလည်းတစ်လှည့်တင်ပြပေးချင်ပါတယ်မြဝတီမြို့မှာဘုံပေါက်ွဲတဲ့သတင်းပြောပြပါမယ်ရှင်။ကရင်ပြည်နယ်မြဝတီမြို့ရေဘူးကျေးရွာမှာဇန်နဝါရီလ6ရက်နေ့ကနေကြားဆောင်တပ်ဖွဲ့ဝင်တဦးလက်ပစ်ဘုံမတော်တဆပေါက်ကွဲလို့ဒီလက်ပစ်ဘုံကိုကင်ဆောင်ထားတဲ့သူနဲ့အတူသူ့ရဲ့ဇနီးတွေပါသေဆုံးခဲ့ပါတယ်။နောက်ထပ်လူ3ယောက်လည်းထိမှန်ခဲ့တာကြောင့်ဒဏ်ရာရခဲ့ပါတယ်။ဒီအကြောင်းကိုတော့ VOA သတင်းတောင်မအေးမှာကသတင်းပေးပို့ထားပါတယ်ရှင်
။ကရင်ပြည်နယ်မြဝတီမြို့ရေဘူးကျေးရွာမှာဇန်နဝါရီလ6ရက်နေ့ကနေကြားဆောင်တပ်ဖွဲ့ဝင်တဦးလက်ပစ်ဘုံမတော်တဆပေါက်ကွဲတာကြောင့်နှစ်ဦးပွဲချင်းပြီးတိတ်ဆုံးက၃ဦးကဒဏ်ရာရပြင်းထန်စွာရခဲ့တယ်ဆိုပြီးဒေသခံတဦးကပြောပါတယ
်မနေ့ကညရေဘူးကြီးရွာမှာအုပ်ချုပ်ရေးမှူးရုံးနောက်မှာပေါ့နော်ခြံနောက်ဖက်ကအဲဒီပီဂျီအက်တက်ကတပ်ဖွဲ့ဝင်ကြောက်ပေါ့နော်ကိုထမင်းဦးလို့ခေါ်သူအဲဒီကိုထမင်းဦးကတိုက်ဆောင်လာတဲ့လက်ပစ်ဘုံကသူအန်ထားပြီးကွဲတဲ့ခါကျတော့အဲ့ပကြီးတဲ့တရားနဲ့အဲ့ကိုထုံးမင်းတို့နေမယ့်နှစ်ယောက်တည်သွားတယ်မှာထိခိုက်တိုင်ရင်ရတာတော့ဘူးလောလောဆယ်ဆေးဖြည့်ထင်တာကိုထုံးမင်းနဲ့အကိုထုံးမင်းတို့နေမယ့်တည်သွားကိုကြမီတည်သွားတာဒါနာထိခိုက်ကိုဝင်အောင်မျိုးသမီးတို့ကတန်ရရှိသွားတာသူ့ရဲ့ယူနီဖောင်းမှာချိတ်ထားတဲ့ဥစ္စာကြီးထားပေါက်တာစနက်တန်ပြုတ်ပြီးပေါက်
တိဆုံးသူကတော့အသက်33နှစ်အရွယ် BGF တပ်ဖွဲ့ဝင်ကိုထွန်းမင်းဦးနဲ့အသက်26နှစ်အရွယ်သူ့ရဲ့ဇနီးမဆန္နာတို့ကတိဆုံးသွားခဲ့တာပါအခုလိုမျိုးမတော်တဆဘုံပေါက်ကွဲတာပြီးခဲ့တဲ့တစ်နှစ်လုံးမှာ၅ချိန်တည်းမနေဖြစ်ခဲ့ပြီးလူတိဆုံးမှုတွေကမကြာခဏဖြစ်ပေါ်ခဲ့ပါတယ်မြဝတီမြို့မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်း၅ဘွဲ့တည်းမနေရှိနေပြီးလက်နက်တွေလက်ပစ်ဘုံတွေနဲ့တွာလာနေကြတာဖြစ်ပါတယ်အချင်းချင်းပြဿနာဖြစ်တဲ့အခါမှာလည်းလက်နက်တွေကိုသုံးပြီးတိုက်ခိုက်တာတွေရှိတဲ့အတွက်လည်းတိတ်ဆုံးမှုတွေရှိနေပါတယ်ရှင်
။ထားနိုင်ငံကလည်းပဲအေးပါသတင်းပေးပို့ခဲ့တာပါ။အခုကတော့ဒီချင်းပြည်နယ်ဘက်ကမြို့သိမ်းတိုက်ပွဲတွေရဲ့အခြေအနေဆက်သွယ်မေးမြန်းထားတာတင်ပြပေးပါမယ်။တွန်လိုင်းရင်းမှာလက်နက်ရဲ့အရသာကိုတည်ပြီးတော့တာယာမသွားဖို့လိုတယ်လို့ချင်းကောင်းဆောင်တယောက်ကသတိပေးပါရယ်။လင်းနစ်တာကာလအတွင်းပြည်သူကတာဝန်ကျေပြီးဖြစ်လို့တွန်လိုင်းရင်းကောင်းဆောင်တွေလို့ယူဆထားတဲ့သူတွေဘက်ကတာဝန်ကျေဖို့လိုတယ်လို့လည်းသူကပြောပါရယ်။ 清安表定代表员拿手签的，拿三江市八家库干都变内幕的查呢。对上孙女一报，明年八十六，青年男破事业高没的奥克塔，是来谈钱陪哥，过年年也要适当避免查娃来先。
好嘅，你不他妈走那步，那你青年男呢？你妈没破的呢？佮明代呢？干不了表定代表比，佮拿手破烂代表签的也不流行的来嘛。
哦，没有话咯，听说他那边不的，特别买的哦，来讲。看来呀，你要超时吸饱。哦，第二他那照顾，平时哦，也是那样，比如说，比如说，超时吸你的，你他吸饱的，但不要咯，你是那样，平常你的，你他吸饱的。
好嘅，前边啊，苗总，但不要的，有寂寞咯，第四公司不个变来，等变来木，你他哦，不流行了咩？
好嘅吧，第四公司要咯，都要通常担保的。哦，啊，算工咯，都啊，就是比如库看你的，你他嘛吸饱的，都嘛阿达彻底啊咯的。哦，丽江呃，东南的玻璃，哦 ，transportation 白马的多啊，丽江股米标标咯，都是股里差别的，比如说的差，第二呢，开阳股皮顶的咯，巴萨玻璃，比如说的丽江带开幕的巴萨多啊，丽江股阿皮路亚了，就那路是在白山亚马路，就那路呢，多个路啊没堵包，就那路个就那路米，就那路也地大，就那路路牛路苗铺的玻璃，第三那些生意干的路苗铺的，就那路个送票比如带包问题了，皮的。所以阿龙个就路硬边铺的铺，土的皮皮都露出，皮内看皮都露出，哦硬边铺的对，阿酸工，哦也不是也就是阿土木呢，的带不爱耐露水玻璃，大理啊就路也阿达切皮吧。
好个，第四公司的李江哦，东边内幕所以我的前皮个多来一块水的加码洗了表。
你边也也多了干部的车，第二呢看下阿皮多了干部了，就路第四公司呢，那边单内呢你查么洗没地方？但咪正路識得擺曬入，落股落咗入咪正路，我啲大 point 難估難入咪，所以識得股咯。你將呢咧俾老媽錢放落咪入包，誒只將呢咧正路股錢放落咪入包，而將呢錢放落咧正路股入埋冇包。誒俾人家嘛正路股大料咯，正路我識得呢冇冇包，誒啲家咯正路識得包。
好嘅，佢 plan 大部分咪大嘅冇咯，啲明代股等呢撇成個偏資源，啲明代個前皮當咪嘛，恰恰加嚟所以特別加嚟試下嚟。你明天过来了，来呀！那个施工时段不老提这样木事来呗。
好个吧，你明天搞了的前边那些前边那当官也提高红包片的玻璃，比如说来施工时哦，龙娃切割你要有他的地大来片吧，这一样来马彪哈龙娃一把来看看他们事的，土里土外地小地大玻璃，我今儿木归带，小地大转来一毛两毛是一样。我苏木那米片的玻璃，地震后面大个，所以说这些要着着我们阿姨把那尼阿古着着，哦，灯塔来比玻璃，但我们来打哩古着着也地个奥米木路着着没看有吧？哦，现在比如着着路上有米阿西的，我变身在里来米阿西的啵，所以脑着着我变身在里变身里来，路上里路里来地上在里地上里的啵，这些要着龙娃恰恰讲吧，好个。
好嘅，第四天嘛，美食拿了啵咯，啲千皮啊，人家你讲，你咪提升木嚟试下啵咯，图片，印度呢提升嘅，咪将嘅啲 time 嘛，落去嘅，你咪要算你俾个钱咪算，印度有 Bangladesh 度嚟得啵咯，啲地方人家睇下咯，睇到你就嚟雪糕杯兰椒咯，对上算你入啵咯，一路咪算我，啲古人家食康先嘅，带你嚟广场跳你嚟算，不如多啦试嚟咩？
好嘅吧，啊，正路半步零零表演咯，人家啲价格正路咪嘛，人家肯进股，哪里铺咪就是阿布路正路阿面嘅啵。哦，多少年年年数不离的，你看这个，你比如说，古不都啊，春秋的来说的，面包嘛，外头情感类型的不，所以说，二里包嘛，这种面包来难哦，这种多少年，面包嘛，老年的不顾的个呗，就是这样嘛吧。所以说，你看这个，这种比多少点都没有，啊，别你看嘛，速度也就是包古多啊，不比如说，把他妈五十年的都是混上嘛呗。到这种岁数多大，特别说，蒙的阿古顿上呢。工厂庙内清干净，就能为不要送香来的玻璃。阿拉将就能如古人家，哦，内安的家家来看了，哦，内安的家家啊，地道上一下，内古内面出来，阿面庙表来了，哦，道上一刚送的，哦，地个大纹路就能话拿来查的不？
ကိုညဉ့်ညဉ့်ဆက်သွယ်မြင်မြင်ကြတာပါရှင်ဖီအမေရိကန်တိုင်းရဲ့ပုံထုမနက်ခင်းစီစဉ်လေးကိုနားဆင်နေကြရတာပါမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးတဲ့ဒီအစီအစဉ်ပထမနာရီဝက်ကိုတော့ရေဒီယိုလိုင်းဒိုမီတာ25 32နဲ့40တို့ကနေဖမ်းယူနားဆင်နိုင်တယ်လို့တနားရီစာအစီအစဉ်တစ်ခုလုံးကိုတော့ဂျိုးရုစလောင်းကနေဖမ်းယူကြည့်ရှုလို့ရပါတယ် Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးပါတယ်ရှင်
ဖီယိုအမေရိကန်တန်ရဲ့ရုပ်တံနဲ့ရေဒီယိုအစီအစဉ်တွေကိုနေ့စဉ်အမေရိကန်ပြောင်စုဝါရှင်တန်မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဖီယိုမနက်ခင်းမနက်6နာရီကနေ6နာရီခွဲအစီအစဉ်ကိုလိုင်းဒိုမီတာ25 32နဲ့40ဖီယိုညာချမ်းည9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းဒိုမီတာ19 25နဲ့30ပထမပိုင်းနာရီဝက်နဲ့စနေတနင်္ဂနွေနေ့တွေမှာထပ်တိုးလိုင်းလံမီတာ190ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။ရုပ်သံနဲ့ရေဒီယိုအစီအစဉ်အားလုံးကိုလူလူမိတ်ဆွေရုပ်သံလိုင်း VOA မြန်မာပိုင်းဝက်ဘ်ဆာမျက်နှာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်ဆာမျက်နှာတွေမှာနောက်ဆက်ကြည့်ရှုနိုင်ပါတယ်။မှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ဗျာရှင် VOA American တရရဲ့2025ခုနှစ်ဇန်နဝါရီလ8ရက်ပုံထုံးနေ့မနက်ခင်းအစီအစဉ်လေးကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးသွားမှာပါ။social media မှာလူကြည့်များတဲ့10မိနစ်သတင်းတိုးတွေနောက်ကမ္ဘာတစ်လွှာခီးသွွားအစီအစဉ်တွေကိုမထုတ်လွှင့်ပေးခင်မှာတော့အရင်ဆုံးမြေကြီးဩဇာအစီအစဉ်ကိုတင်ဆက်ပေးပါမယ်ဒီတစ်ပတ်မှာကတော့တောင်သူဘဝကနေသမရဖြစ်လာခဲ့တဲ့ဂျင်မီကာတာနဲ့ပတ်သက်ပြီးတော့စိုက်ပျိုးရေးလုပ်ငန်းလုပ်ကင်ကြတဲ့မြန်မာအမေရိကန်တို့ရဲ့အမြင်တွေကိုတင်ပြပေးမှာပါပြည်ကနေ20ရာစုအစကနေဒီကနေ့အချိန်အထိခေတ်သစ်အမေရိကန်သမိုင်းမှာတောင်သူလယ်သမားဘဝကနေသမရဖြစ်လာသူဆိုလို့မကြခင်ရက်ပိုင်းတော့ကွယ်လွန်သွားခဲ့တဲ့သမရဟောင်းဂျင်မီကာတာတဦးသာရှိပါတယ်။သမရဟောင်းဂျင်မီကာတာရဲ့ဒီတောင်သူလယ်သမားဘဝအကြောင်းနဲ့သူနဲ့ပတ်သက်လို့အမေရိကန်ပြည်အောင်စုမှာစိုက်ပျိုးရေးလုပ်ကင်နေကြတဲ့မြန်မာနိုင်ငံသားတွေရဲ့အမြင်တွေကိုတော့ကိုခမောင်စိုးမင်းကစူးစီးတင်ပြထားပါတယ်ရှင်။
အမေရိကန်လွတ်လပ်ရေးရတဲ့1986 18ရာစုအလဲကျော်ကာလဟာဆက်မှုလက်မှုမထွန်းကားသေးတဲ့စိုက်ပျိုးရေးကိုအခြေခံရတဲ့ကာလဖြစ်လို့အဲ့ဒီအချိန်သမ္မတတွေထဲမှာမြေပိုင်ရှင်တွေဖြစ်ကြတာကများပါတယ်။အဲ့ဒီအတွက်စိုက်ပျိုးရေးနဲ့လည်းတိုက်ရိုက်ဆက်ဆံနေကြပါတယ်ဒါပေမဲ့20ရာစုအဝင်ဆက်မှုလက်မှုစတင်ထွန်းကားလာတဲ့ကာလကနေဒီကနေ့လိုနည်းပညာတွေထွန်းကားတဲ့အချိန်အထိခေတ်သစ်တစ်လျှောက်လုံးတောင်သူလယ်သမားစစ်စစ်ကနေအမေရိကန်သမ္မတဖြစ်လာသူဆိုလို့အခုနိုင်ငံတော်ဇာပနအဖြစ်ကျင်းပနေတဲ့ဂျင်မီကာတာတဦးတည်းသာရှိပါတယ်။အဲဒီလိုတောင်သူလယ်သမားသမ္မတကြီးဂျင်မီကာတာရဲ့ဇာပနနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်အင်ဒီယားနာပလစ်မြို့မှာစိုက်ပျိုးရေးလုပ်ကိုင်နေတဲ့မြန်မာနိုင်ငံသားချင်းတိုင်ရင်သာပူပါကျဲဦးကအခုလိုဝန်ထဲစကားဆိုပါတယ
်အခုလိုသမရဟောင်းဂျီမီကာရာရဲ့ဆုံသွားတာကျွန်တော်တို့စိတ်ပျော်ကြီးသမားအတွေ့ရတော့တော်တော်လေးဝန်နည်းစရာကောင်းတယ်လို့ယူဆပါတယ်ပြီးတော့လေကျွန်တော်တို့ဗမာပြည်ကစွန့်တော်လူပဲလောက်တဲ့ဆက်ပြောကြီးသမားပဲဖြစ်ဖြစ်သမရဂျီမီကာတာရဲ့ဘောလန်စင်ကိုစင်စားခြင်းနဲ့ကျွန်တော်တို့ကုံစုဆရာအများကြီးရှိတယ်လို့ကျွန်တော်တွေ့မြင်ပါတယ်အခုလိုအမေရိကန်သမရဟောင်းဂျီမီကာတာရဲ့ဘောတစ်ယောက်လုံးမှကျွန်တော်အနေနဲ့တော်တော်လေးကိုပါလက်တင်ဂျူဆရာတွေပဲဖြစ်ဖြစ်လေးစားဆရာပဲဖြစ်ဖြစ်အများကြီးကျွန်တော်အနေနဲ့တွေ့ပါတယ်စိတ်ပျော်စီးလောကကနဲ့သမရအထီးကျူဆတဲ့ဂျီမီကာရာရဲ့ဘဝကိုကျွန်တော်မှတော်တော်လေးကြည်နူးစရာအားတက်စရာများကြီးရှိတယ်လို့ကျွန်တော်ပြောချင်ပါတယ်ပြီးတော့သမရဟောင်းဂျီမီကာရာအနေနဲ့သူ့မိကွန်းမှာစိတ်ပျော်စီးလောက်ရတာတော့တော်တော်လေးစိတ်ချမ်းသာမြေပုံကျွန်တော်မျက်စိထဲမှာပေါ်လာတယ်ကျွန်တော်ကစိတ်ပျော်စီးလောက်တယ်ကျွန်တော်စိတ်သက်ကြည်နူးပုံနဲ့အန်ရှင်ကြည့်တော့သမရဂျီမီကာရာတော်တော်လေးကိုစိတ်ပျော်စီးလောက်ကကနဲ့စိတ်ချမ်းသာမှုဖြစ်စေနိုင်တယ်လို့ကျွန်တော်ယုံကြည်တယ်ကျွန်တော်တို့ဂျီမီကာရာရဲ့ဘဝလမ်းကြောင်းကိုစဉ်းစားခြင်းနဲ့ကျွန်တော်တို့အတိတ်ဆရာကုံစုဆရာစုထထားကြပါဆိုလို့ကျွန်တော်ပြောချင်ပါတယ်ပြီးတော့လေသမရဟောင်းဂျီမီကာရာခရစ်စတန်ဘာသာဝန်တူလေးဖြစ်တယ်ရင်းလေမှုသူ့စိတ်ထဲမှာမရှိဘူးပြီးတော့လေကိုချင်းစာနာမှုစိတ်တက်ကောင်းတဲ့လူတယောက်ဆုံးသွားရတာကျွန်တော်တို့ဘလောက်ထိအားနည်းစရာကောင်းတယ်ဆိုတာလေကျွန်တော်ပြောချင်ပါတယ်
ဂျီမီကာတာကိုအမေရိကန်တောင်ပိုင်းဂျော်ဂျီယာပြည်နယ်ကပလိန်းဆိုတဲ့တောမြို့လေးမှာအိုင်ယာလန်အနယ်လူဖြူမိဘ2ဦးကနေ1924ခုနှစ်အောက်တိုဘာလ1ရက်နေ့ကဘွေးဖွားခဲ့ပါတယ်သူမွေးရဇာတိပလိန်းဆိုတာတောမျိုးလို့သာပြောရတာတကယ်ကလူကြီးဟာတထောင်တောင်မပြည့်ပါဘူးသူ့ဘာခင်ဟာမြေပဲဆိုင်တောင်သူဂျိမ်းစ်အာလီကာတာနဲ့မိခင်သူနာပြုဆီယာမလီလီယန်ဂေါ်ရီတို့ကမွေးဖွားလာတဲ့သားသမီး၄ယောက်နဲ့အကြီးဆုံးသားဖြစ်ပါတယ်သူဟာဖခင်ဖြစ်သူရဲ့မြေပဲဆိုင်ခင်းတွေမှာကြီးပြင်းလုံခြုံခဲ့ရပြီးလူများစုမြေယာလုပ်သားတွေဖြစ်ကြတဲ့လူမဲတွေနဲ့အပေါင်းအသင်းဖြစ်ခဲ့ပါတယ်အဲ့ဒီအချိန်ကအမေရိကန်ပြည်ထောင်စုမှာလူဖြူလူမဲခွဲခြားမှုရှိနေပေမဲ့ဂျီမီကာတာဟာလူမဲတွေအပေါ်ကိုခွဲခြားနှိမ်ချဆက်ဆံတာမရှိတဲ့အပြင်လူမဲကောင်းဆောင်မာတင်လူသာကင်းဂျူနီယာရဲ့ Civil Rights Movement လူသားအလုံးတန်းသူဖြစ်ရေးလှုပ်ရှားမှုကိုတောင်းအားသက်တရောထောက်ခံခဲ့ပါတယ်။အဲ့ဒီအချိန်ဟာနောက်အခါမှာသူ့အတွက်သမရဖြစ်စေမဲ့နိုင်ငံရေးဘဝကိုအဓိကအထောက်အကူဖြစ်စေတယ်လို့သူ့အကြောင်းပြုစုကြသူတွေကဆိုကြပါတယ်သူ့လိုမြေပဲဆိုင်တဲ့တောင်သူတယောက်ကနေသမရအထိတက်လှမ်းသွားပြီးအခုအခါနောက်ဆုံးချိန်စာပနာကိုဂါရဝပြုလိုက်ပါတယ်လို့အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာဇော်ဖန်းဆိုတဲ့နာမည်နဲ့စိုက်ပျိုးရေးလုပ်နေတဲ့ကိုဇော်ကပြောပါတယ
်ဒီဂျီမီကာတာကတော့ဒါကျွန်တော်တို့ဒီသမရဖြစ်လာတယ်ဆိုတော့တက်တန်းမှာသူကဒီစိုက်ပျိုးရေးကိုဒီကောင်တော့သူကဒါလုပ်ငန်းလို့လုပ်ပြီးတော့သူကဖြစ်လာတာပေါ့နော်သူကတမနာဖြစ်လာတာအဲ့ရနေတော့ဆိုတော့သူ့ရဲ့ဇာပနာတွေကတော့ပြောချင်တာတော့ပြောမယ်ဆိုတော့အသက်တရာပေါ့တရာနဲ့နှစ်လောက်နှစ်လောက်လောက်ထိနေသွားဆိုတော့လူလူတက်တန်းအတွက်တော့ဒါတော်တော်ကြီးတော့ဘယ်လိုကနေပြောသွားပြီနော်လူတက်တန်းအတွက်တော့ဒါပေမဲ့ဘယ်လိုပဲဖြစ်ဖြစ်ပေါ့ဆုံးသွားတယ်ဆိုတော့ဒါစိတ်မကောင်းတော့ဖြစ်ရတာပေါ့နော်အဲတခုအကြာတော့ဒီလိုစိုက်ပျိုးရေးလုပ်တဲ့လူတယောက်ကနေတော့တမနာဖြစ်လာဆိုတော့ဒါအကုန်ယူစရာပေါ့ကွယ်လွန်သွားတဲ့တရာတော့ဘာဖြစ်ပေါ့နော်အဲ့ပြတော့ဇာပနာကိုတော့ကျွန်တော်လည်းနီးနားဆိုတော့တွားပြီးတော့ကြည့်ကြမှာလည်းဖြစ်ပါတယ်။ဟိုကဝေးလဲဝေးတယ်ဆိုတော့မလာနိုင်ဘူး။မတော်နိုင်ဘူး။ဒါပေမဲ့ဒီကနေ့ပြောပဲကျွန်တော်ကကတော့ကတော့ပြပါတော့နော်။ဒီသမရဆောင်မှာပဲစိုက်ပျိုးလို့ပြောသမရဖြစ်သေးတာဆိုတော့ကျွန်တော်တို့တွေလည်းဒီမှာမွေးတဲ့လူတွေဆိုရင်တော့လည်းပို့ပြီးတော့ဒါနောက်တစ်ခေတ်မှာပြောလို့မရဘူးဟာ။စိုက်ပျိုးလို့ပြောသမရဖြစ်ရင်ဖြစ်ကြပါဦးဒီမှာလေးစားပါတယ်။ကိုယ်ပါတယ်အားကြပါတော့နော်။ဟုတ်ကဲ့
။ဂျီမီကာတာဟာအမေရိကန်အခြေခံဥပဒေအရအရွယ်ရောက်သူတိုင်းစစ်မှုထမ်းမှာဖြစ်တဲ့အတွက်ရေတက်သေးကိုဝင်ရောက်ခဲ့ပါတယ်။သူဟာစစ်တပ်ထဲမှာပဲဘွဲရခဲ့ပြီးတဲ့နောက်သူ့ဇာတိမျိုးကရိုစလင်းစမစ်ဆိုတဲ့အမျိုးသမီးနဲ့လက်ထပ်ခဲ့ပါဗျ။အဲ့ဒီနောက်1953ခုနှစ်မှာစစ်တပ်ကနေထွက်လာပြီးဖခင်ဖြစ်သူရဲ့လက်ငုတ်လက်ရင်းမြေပဲစိုက်ပျိုးရေးကိုတောင်သူတယောက်အနေနဲ့ဇောက်ချလုပ်ကင်ခဲ့ပါဗျ။အဲ့ဒီလိုစိုက်ပျိုးရေးကိုပြန်လဲလုပ်ကင်တဲ့နှစ်မှာပဲမိုးအကြီးအကျယ်ခေါင်တဲ့အတွက်အောင်မြင်မှုမရရှိခဲ့ပါဘူး။ဒါပေမဲ့သူဟာစိတ်တပ်မကြပဲနောက်နှစ်တွေမှာဗန်တွေကငွေချေးယူခဲ့ပြီးဆက်မှုလေရစိုက်ပျိုးရေးကိုအပြည့်အဝထူထောင်လုပ်ကင်ခဲ့ရမှာအကြီးအကျယ်အောင်မြင်ခဲ့ပါတယ်ဒီလိုနဲ့သူ့ဇာတိ place မြို့ပတ်ဝန်းကျင်ဒေသမှာသူဟာအောင်မြင်ဆုံးလေရစိုက်ပျိုးရေးသမားတစ်ယောက်ဖြစ်လာခဲ့ပါတယ်ဒါအပြင်သူ့ရဲ့လူများပေါ်ဖော်ရွေးကျင်နာမှုခွဲခြားဆက်ဆံခြင်းမရှိတာတွေကလည်းလူများကသူ့အပေါ်လေးစားတန်ဖိုးထားเสียဖြစ်လာခဲ့ပါတယ်အမေရိကန်ပြည်ထောင်စုအင်ဒီယားနာပလစ်မြို့ကတပိုင်းတနိုင်စိုက်ပျိုးရေးလုပ်ကိုင်ကျင်ကြတဲ့ကချင်တိုင်းရင်းသားအဂျွန်ဆိုသူကလည်းဂျီမီကာတာနဲ့ပတ်သက်ပြီးဂုဏ်ယူမိတယ်လို့ပြောပါတယ်
ဒီချင်းမိကစားနဲ့ပတ်သက်ပြီးတော့တကယ်ကိုအရင်ကုံယူရဲဆိုတဲ့အကြောင်းပြောချင်တာပေါ့ဟိုလူတွေကိုဒီစိုက်ပျိုးရေးနဲ့ပတ်သက်ပြီးတော့လမ်းပြကောင်းတယောက်အားလိုမျိုးဆုံးသွားတာတော့စိတ်တော့မကောင်းပါဘူးเนาะဒါပေမဲ့သူရဲ့လှုပ်ဆောင်မှုအားလုံးကတော့ကျွန်တော်စိုက်ပျိုးရေးဝါဒနာရှင်တွေဒါမှမဟုတ်စိုက်ပျိုးရေးလက်ရှိလုပ်နေတဲ့လူအားလုံးအသက်ကတော့အတူယူစရာတစ်ခုဖြစ်တယ်ဆိုတဲ့အကြောင်းကိုတော့ကျွန်တော်အားလိုမျိုးပြောချင်တာပေါ့เนาะစိုက်ပျိုးရေးလောကအားလုံးကိုပေါ့နော်လမ်းပြရှင်တယောက်အနေနဲ့အခုလိုနောက်ဆုံးခီးစီမှာပေါ့နော်ကျွန်တော်နေပြောစင်တာတော့လူတွေအတွက်အကောင်းဆုံးပုံတစ်တည်ပြသွားတဲ့လူတယောက်အနေနဲ့ကောင်းရမော်ရပုံရောက်ပါစေဆိုတဲ့အကြောင်းကျွန်တော်ကတော့အားလုံးမျိုးတောင်းစုပြုတာပေါ့နော်
ဒီလိုနဲ့ဂျီမီကာတာဟာအသက်38နှစ်အရွယ်မြေပဲဆိုင်တောင်သူတယောက်အနေနဲ့နိုင်ငံရေးလောကထဲကိုဝင်ရောက်ကဒီမိုကရက်ပါတီဝင်တယောက်ဖြစ်လာခဲ့ပါတယ်
1962ခုနှစ်မှာတော့ဂျော်ဂျီယာပြည်နယ်ကနေအထက်လွှတ်တော်အမတ်အနေနဲ့ဝင်ရောက်ရှင်ပြန်ရမှာအနိုင်ရရှိရွေးချယ်ခံခဲ့ရပါတယ်အဲ့ဒီကနေတဆင့်1982ခုနှစ်ရောက်တဲ့အခါမှာဂျော်ဂျီယာပြည်နယ်အုပ်ချုပ်ရေးမှုအဖြစ်ရွေးချယ်ခံခဲ့ရတဲ့အတွက်အိမ်ဖြူတော်ကိုသွားမဲ့သမ္မတဖြစ်ရေးလမ်းကြောင်းကပွင့်သွားခဲ့ပါတယ်။ဒီလိုနဲ့1986ခုနှစ်သမ္မတရွေးကောက်ပွဲမှာဒီမိုကရက်ပါတီသမ္မတလောင်းအနေနဲ့ဝင်ရောက်ရှင်ပြိုင်ခဲ့ပါတယ်။ရွေးကောက်မဲဆွယ်ခဲ့ရမှာလဲဂျီမီကာတာဟာမြေပဲတောင်တွေကိုလက်နဲ့ဆုပ်ပြတာတွေလုပ်ပြီးသူဟာရိုးရိုးသားမန်စိုက်ပျိုးရေးသမားဖြစ်တယ်ဆိုတာကိုပုံဖော်ခဲ့ပါတယ်။ဒါအပြင်သူဟာမြေပဲဆိုင်တောင်သူတွေဝေးလေရှိတဲ့အင်ဂျီအပြာနဲ့ဂျင်းမောင်းကြီးအပြာကိုဝေးလေရှိပါတယ်။အဲဒီကာလမှာအမေရိကန်ပြည်သူတွေဟာဗီယက်နမ်စစ်ပွဲနဲ့ဝါတာဂိတ်အရှုပ်တော်ပုံတွေကြောင့်ဝါရှင်တန်ဒီစီကနိုင်ငံရေးလောကကိုစိတ်ကုံနေကြတဲ့အချိန်ဖြစ်ပါတယ်။ဒါကြောင့်အဲဒီအချိန် Republican Party ဘက်ကလက်ရှိသမ္မတ Ford ကိုအနိုင်ရပြီးအမေရိကန်ပြည်ထောင်စုရဲ့39ဦးမြောက်သမ္မတအဖြစ်မြေပဲဆိုင်တောင်သူဂျီမီကာတာရွေးချယ်ခံခဲ့ရပါတယ်။သူအနေနဲ့သမ္မတဖြစ်လာတဲ့အခါမှာစွမ်းဆောင်နိုင်တာတွေရှိသလိုမအောင်မြင်တာတွေလည်းရှိခဲ့ပါတယ်အရက်အစ္စရေးဆက်ဆက်ပေးနိုင်တဲ့အတွက်ငြိမ်းချမ်းရေးနိုဘယ်ဆုတောင်ချီးမြှင့်ခံခဲ့ရပါတယ်ဒါအပြင်ကွန်မြူနစ်တရုတ်နိုင်ငံနဲ့ဆက်ဆံရေးအပြည့်အဝထူထောင်နိုင်ခဲ့ပါတယ်။ဒါပေမဲ့လည်းသူ့လက်ထက်မှာစွမ်းအင်ပြဿနာပေါ်ပေါက်ခဲ့ပြီးလောင်စာရှားပါမှုကြုံတွေ့ခဲ့ရသလိုငွေဖောင်းပွားမှုတွေလည်းဖြစ်လာခဲ့ပြီးပြည်သူအများရဲ့ညှိနှိုင်းတာကိုခံခဲ့ရပါတယ်တဆရဲအီရန်မှာအမေရိကန်ထောက်ခံတဲ့ရှားဘီရင်ပြုတ်ကြပြီးအစ္စလမ်အစွန်းရောက်တွေအာဏာရရှိခဲ့ကာအမေရိကန်တန်ယုံကိုတောင်ဝင်ရောက်စီးနင်းတာခံခဲ့ရပါတယ်။အဲ့ဒီအီရန်မှာရှိတဲ့အမေရိကန်တန်ယုံဝင်ရောက်စီးနင်းခံရတာဟာသမ္မတဂျီမီကာတာအတွက်1981ဒုတိယမြောက်သမ္မတရွေးကောက်ပွဲမှာရှုံးနေရတဲ့အဓိကအချက်ဖြစ်နိုင်တယ်လို့သမိုင်းပညာရှင်တွေကကောက်ချက်ဆွဲကြပါတယ်။ဒီလိုနဲ့သမ္မတဟောင်းဂျီမီကာတာဟာသူ့ရဲ့နောက်ဆုံးအချိန်တွေကိုတစ်ချိန်ကမြေပဲဆိုင်တောင်သူလုခဲ့တဲ့မွေးရမြေ Plains မြို့လေးကနေအိမ်ဟောင်းမှာပဲနေထိုင်ခဲ့ပြီးမြစ်တင်2025ကူးကဏီမှာကွယ်လွန်ခဲ့ပါတယ်။အမေရိကန်အစိုးရကလည်းနိုင်ငံတော်စာပနာအဖြစ်သူ့ကိုဂုဏ်ပြုပေးနေပါတယ်ခင်ဗျာ
။ကိုခမောင်စုမင်းတင်ပြခဲ့တာပါရှင်။မကြာခင်မှာတော့ဆိုရှယ်မီဒီယာမှာလူကြီးများတဲ့10မိနစ်သတင်းတိုရီနောက်ကဘာတလွားခီးသွားအစီအစဉ်တွေကိုစူးစီးတင်ပြပေးဖို့ရှိပါတယ်ရှင်။ View American တန်ရဲ့ဇန်နဝါရီလ8ရက်ပုံထူးမနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ကျမတို့အစီအစဉ်တွေကိုမနက်9နာရီထိဆက်ပြီးတင်ဆက်ပေးသွားမှာပါရှင်။
မတေချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြားရပါတယ်။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းကြပြီးတာတွေကသတင်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ရဲကြားကသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA American အတန်းကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ရှင်
ဒီအမေရိကန်တန်နေနဲ့နောက်ဆုံးရသတင်းတွေကိုအချိန်နဲ့တပြေးညီအမှန်ကန်ဆုံးနဲ့အမြန်ဆုံးကြိုးစားတင်ဆက်ပေးနေတာပါရှင်။ VOA ကထုတ်လွှင့်တဲ့နောက်ဆုံးရသတင်းတွေ၊သတင်းနဲ့သတင်းစောင်းပါတွေကိုတော့ VOA Internet Website လိပ်စာ bambis.voanews.com အပြင် VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းပြန်လည်နားဆင်ကြည့်ရှုလို့ရပါတယ်။အခုတခါကတော့ဒီပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမှာ Social Media ပေါ်မှာလူကြိုက်များတဲ့တမနစ်သတင်းတိုတွေကိုပြပြပေးပါမယ်။online ပေါ်ကနေကွန်ပျစီအစုံရောင်းချတဲ့ Amazon company ကမြေပြင်မှာတင်တာမကကောင်းငင်ပေါ်ကပါပစ္စည်းတွေကိုပို့ဆောင်ဖို့အတွက်နှီးလန်းရှာနေပါတယ်။နောက် Brazil နိုင်ငံမှာတော့နာမည်ကျော်ဘောလုံးသမားနာမည်နဲ့ဝက်ကလေးတစ်ကောင်နာမည်ကြီးနေပါတယ်။ဒီလို social media ပေါ်မှာလူကြည့်များတဲ့တက်မိနစ်သတင်းတိုလေးတွေကိုတော့မအေးတန်တာကျော်ကစူးစီးတင်ဆက်ပေးထားပါတယ်ရှင်။
မှာအယောင်းဝယ်လုပ်တဲ့ e-commerce လုပ်ငန်းကြီးတစ်ခုဖြစ်တဲ့ Amazon ကဥရောပမှာပထမဦးဆုံးအကြိမ်အနေနဲ့အီတလီနိုင်ငံမှာ drone နဲ့ဆန်းသက်ပြီးတော့ပစ္စည်းပို့ဆောင်တာဖြစ်ပါတယ်။သူတို့ကဒီဇင်ဘာလ4ရက်နေ့မှာအီတလီနိုင်ငံအလဲပိုင်း Abruzzo ဒေသ San Salvo မြို့မှာစတင်ခဲ့တာပါ။ ။လာမယ့်နှစ်မှာဝန်ဆောင်မှုစတင်နိုင်မှုတွေလိုအပ်တဲ့သတ်မှတ်ချက်တွေပြင်ပြီးအောင်အီတလီအာဏာပိုင်တွေနဲ့ဆက်လက်ပြီးတော့ပူးပေါင်းဆောင်ရွက်နေပါတယ်လို့ Amazon ကပြောပါတယ်။အရင်ကတော့သူတို့2024နှစ်ကုန်ပိုင်းမှာအီတလီနဲ့ဗြိတိန်မှာ drone နဲ့ပစ္စည်းပို့ဆောင်မှုတွေစတင်မှုမျှော်လင့်ကြောင်းပြောထားတာပါ။ဗြိတိန်လေကြောင်းကြီးကြပ်ရေးအဖွဲ့ကလည်းဩဂုတ်လတုန်းက Amazon ပါဝင်တဲ့စီမံကိန်း6ခုကိုရွေးချယ်ခဲ့ပြီးတော့ပစ္စည်းပို့ဆောင်ရေးအခြေခံအဆောက်အုံစစ်ဆေးရေးနဲ့အရေးပေါ်ဝန်ဆောင်မှုလုပ်ငန်းတွေမှာ drone သုံးဆွဲနိုင်မှုစမ်းသပ်သွားမယ်လို့ဆိုပါတယ်။ Amazon Prime Air drone ပို့ဆောင်ရေးဝန်ဆောင်မှုကို2022ဒီဇင်ဘာလမှာစတင်ခဲ့ပြီးတော့လက်ရှိမှာတော့ American ပြည်အောင်စုကTexas ပြည်နယ်နဲ့ Arizona ပြည်နယ်တချို့နေရာတွေမှာတုံးနေပါတယ်။ Amazon ရဲ့ပစ္စည်းပို့ဆောင်ရေး drone တွေအီတလီကောင်းကင်မှာပထမဆုံးအကြိမ်ပြန်တန်းခဲ့တာ2024ဒီဇင်ဘာလ4ရက်ပါ။ MK30 drone တွေနဲ့စမ်းသပ်ခဲ့ပါတယ်။ဒီလုပ်ငန်းပိုင်းမှာဦးဆောင်နေတဲ့ Amazon Computer မျက်စိအစီအစဉ်တုံးထားတဲ့အလိုလျောက်ထိန်းချုပ်စနစ်နဲ့ drone တွေဖြစ်ပါတယ်လို့အီတလီမှာပစ္စည်းစမ်းပို့ခဲ့တာနဲ့ပတ်သက်ပြီးတော့ကြေညာချက်မှဖော်ပြထားပါတယ်။ရှေးလျှောက်တော့တဖြည်းဖြည်းတိုးချဲ့သွားမှာဖြစ်တယ်လို့ကုမ္ပဏီပြောခွင့်ရက Rider သတင်းဌာနကိုပြောပါတယ်ရှင် UNESCO ကဘာဒရမ်ရဲ့ယဉ်ကျေးမှုအမွေနဲ့စီးရင်ဝင်တစ်သားတရားတွေဖြစ်ပါတယ်တရုတ်ပြည်ကရိုးရာတစ်သားတရားဒီဇိုင်းပုံတွေနဲ့စောက်လို့ရည်နည်းတွေကိုကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကကဘာဒရမ်ရဲ့ယဉ်ကျေးမှုအမွေနဲ့စီးရင်တဲ့ကို2024ဒီဇင်ဘာလ5ရက်နေ့ကပဲထည့်သွင်းလိုက်တာပါဒီတရားမျိုးတွေကဖူချက်နဲ့ကျဲကျန်းပြည်နယ်တွေမှာအများဆုံးတွေ့ရပြီးတော့လွန်ခဲ့တဲ့နှစ်ပေါင်း1000ကျော်ကလေးကစောက်ထားတာဖြစ်ပါတယ်။တန်တချောင်းမှမတုံးရပ်ပစ်ရိုက်တာမျိုးမလုပ်တစ်သားရိုးရာပြီးသူကကရိယာတုံးပြီးတော့တစ်သားတိုင်းတွေနဲ့ရက်ဖောက်ဆောက်လုပ်ထားပါတယ်။တရုတ်ပြည်မှာကနဂါးလေပွဲတော်မှာဒီတရားပေါ်ကများများဖျက်လျှောက်လေဘဝမှာပုံမချမ်းသာကြွယ်ဝလေပဲလို့ရိုးရာယူရှိပါတယ်။ဒီတရားတွေကို2009မှာ UNESCO စီးရင်နဲ့ထည့်ခံရပြီးတဲ့နောက်ပြစီမှုတွေကြောင့်စီးရင်ကထုတ်ခဲ့တာပါအခု2024မှာပါရာဂွေးနိုင်ငံ Ascension မှာကျင်းပတဲ့19ကြိမ်မြောက်အစိုးရများနှင်းတော့ပလဲပွဲမှာရုပ်ပြည်ကတစ်သားတရားတွေကိုကမ္ဘာ drum နဲ့ယဉ်ကျေးမှုအမွေနဲ့စီးရင်နဲ့ပြန်ထည့်သွင်းလိုက်တာဖြစ်ပါတယ်ပီရူးနိုင်ငံလီမာမြို့တော်မှာလမ်းပေါ်ပောက်ကွဲမှုထပစ်တဲ့အခိုက်အတန့်ဖြစ်ပါရင်ဒီဇင်ဘာလ5ရက်ကြာသာပတ်နေ့ကလမ်းဘေးလျှက်10မီတာဝန်းပောက်ကွဲပြီးတော့အနည်းမှာလမ်းလျှောက်နေတဲ့အမျိုးသမီးတူထိခိုက်ဒဏ်ရာရသွားပါတယ်။ခရိုင်အန်ရဲ့စီမံခန့်ခွဲရေးလက်ထောက်မန်နေဂျာရဲ့အဆိုအရလျှက်စစ်ကေဘယ်ကြိုးပြန့်ပြင်းနေချိန်မှာပြဿနာတစ်ခုခုရှိပြီးတော့လျှက်စစ်ဘဝများသွားတာကနေပောက်ကွဲတာဖြစ်နိုင်တယ်လို့ဆိုပါတယ်။လုံခြုံရေးကင်မရာမှာတွေ့ရတဲ့ပုံမှာတော့ပောက်ကွဲချိန်မှာအနားကိုအချင်းကိုက်ရောက်နေတဲ့အမျိုးသမီးကမီတာဘောက်စ်အဖုံထိမှန်ပြီးတော့ကျင်းနေပြုတ်ကျသွားတာတွေ့ရပါတယ်။ချက်ချင်းဆိုလိုပဲအနားမှာရှိနေတဲ့စစ်သားတယောက်ရောက်လာပြီးတော့သူ့ကိုဆွဲထုတ်ကယ်ဆယ်ပေးခဲ့ပါတယ်။ဒဏ်ရာရတဲ့အမျိုးသမီးဘာမှတော့သိပ်ပြီးတော့မထိခိုက်သွားပါဘူး။လက်စစ်တဲ့အားကုန်နေဖြစ်တဲ့ Plus Energy ကတော့ဒီကိစ္စကသူတို့နဲ့မဆိုင်ဘူးလို့ညင်သွားခဲ့ပါတယ်။ American ပြည်အောင်စုအနောက်ခြမ်း California ပြည်နယ်မြောက်ပိုင်းလူနေကျဲတဲ့ကံယူရန်ဒေသမှာငရင်လှုပ်သွားတာကိုလုံခြုံရေးကင်မရာတွေကမှတ်တမ်းဗီဒီယိုမှာတွေ့ရပါတယ်။ကြာသပတေးနေ့ဒီဇင်ဘာလ5ရက်ကပြင်အား Richard Scale 9နဲ့ငရင်ကြီးလှုပ်တဲ့အခါမှာဆေးကြောက်စိုက်ပျိုးခင်းတဲ့ကဆေးကြောက်ပင်တွေအချိန်ပြင်းပြင်းနဲ့လှုပ်ခါနေတာတွေ့ရတာပါ။ငရင်တစ်ခုကရေကူးကန်တွေကရေတွေလည်းပေါင်းပင်ခတ်ပြီးတော့လှုပ်ခါနေတာတွေ့ရပါတယ်။ပြင်းအားများတာကြောင့်ဆူနာမီဘေးဆိုးရင်ရလို့ကံယူရန်မြို့တွေရဲ့အနေပိုင်းနေရာတွေကပြည်သူတွေဘေးလွတ်ရာရွှေ့ပြေးခဲ့ရပြီးတော့နောက်ပိုင်းမှာတော့ဆူနာမီသတိပေးချက်ပြန်ရုပ်ခဲ့ပါတယ်။ American နောက်ပိုင်း Pacific ကံယူရန်အချိန်မနဲ့7နာရီမထိုးခင်မှာငရင်လှုပ်သွားပြီးတော့နောက်တနာရီခွဲလောက်အကြာမှာတော့ California နဲ့ Oregon ကံယူရန်မိုင်900အရှိဒေသမှာထုတ်ပြန်ထားတဲ့ဆူနာမီသတိပေးချက်ကိုပယ်ဖျက်လိုက်တယ်လို့အမျိုးသားမိုးလေဝသဌာနကပြောပါတယ်။ဘရာဇီးလ်နိုင်ငံမှာဟိုဆေးလူးဝစ်ဂရာစီယာဆိုတဲ့အမျိုးသားတူသူကိုဗစ်ကပ်ပြီးကာလအတွင်းမှာရခဲ့တဲ့ကြံစီကိုအကောင့်ထဲပေါ်နေတာပါသူကခွေးလိမ့်ကျင်ပြီးတဲ့တင်းနှန်းစရာလုံးမယ်လို့စိတ်ကူးမိခဲ့တာပါဒီလိုကိုသူတယောက်တည်းလှုပ်တာမဟုတ်ဘဲနဲ့သူ့ရဲ့လက်ထောက်အနေနဲ့ပါဘလိုဆိုတဲ့ဝက်လေးတစ်ကောင်ခံခဲ့ပါတယ်ကိုဗစ် -19 ကပ်ပြီးကြောင့်ရီယိုမြို့ကစားတောက်ဆိုင်လုပ်ငန်းတွေထိခိုက်ပြီးတော့သူအလုပ်ပြုတ်သွားတဲ့အခါမှာဂရာစီယာကခွေးလမ်းလျှောက်ပေးတာနဲ့လေ့ကျင့်ပြီးတဲ့အလုပ်တွေကိုပြောင်းလုပ်ခဲ့ရတာပါသူရဲ့ဘဝမှာပို့ပြီးတော့အထူးအဆန်းအချိုးခွေဖြစ်သွားခဲ့ရတာကတော့ဥရုဂွေးဘောလုံးသမားဂျော်ဂျီယန်ဒီအာရာစကီတာရဲ့နာမည်ကိုယူပြီးမှဲ့ထားတဲ့ဝက်ကလေး ပါဘလိုဒီအာရာစကီတာကိုဝဲစားလိုက်တာဖြစ်ပါတယ်ဒီဝဲလေးကတိတ်လိမ်မှာပြီးတော့သူပြောသမျှလည်းနားထောင်ခွေးနဲ့လည်းအတူတူလိုက်ပြီးတော့လမ်းလျှောက်တာပါတိတ်ပြီးတော့စကားနားမထောင်တတ်တဲ့ခွေးတွေတော့မှဝဲကလေးပါဘလိုနဲ့တွေ့ရခါမှာနည်းနည်းငြိမ်သွားကြပြီးတော့ထိမ့်လို့ပိုလွယ်တာတွေ့ခဲ့ရပါတယ်ဒါကြောင့်မလို့သူ့ရဲ့အာမာကန်နီနိုခွေးဟိုတယ်မှာပါဘလိုကအရေးပါတဲ့ရာထူးရထားပါတယ်ဝက်ကလေးပါဘလိုရဲ့ထူးခြားတဲ့ဂုဏ်သတင်းကလူမှုကွန်ရက်မှာနာမည်ကျော်လာပြီးတော့ရီယိုမျိုးကခွေးချစ်သူတွေစီတာမကသတင်းဌာနတွေရဲ့အာရုံစိုက်တာပါခံနေရတာဖြစ်ပါတယ်ရှင
်ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်ဗီဒီယိုသတင်းတွေကိုမအေးတန်တာကျော်ကစူးစီးတင်ပြပေးခဲ့တာပါရှင်အခုကတော့ကမ္ဘာတစ်လွှားခီးသွားအစီအစဉ်ကိုတင်ဆက်ပေးမှာပါဒီတစ်ပတ်မှာတော့နာမည်ကျော်တဲတောင်အာဖရိကဟိုတယ်ကိုခေါ်တော့ပါမှာရှင်တောင်အာဖရိကနိုင်ငံကိပ်ထောင်မြို့က Mount Nelson ဟိုတယ်မှာကိုစိတ်ကြိုက်လက်ဖက်ရည်အရသာနှက်ပေးတာကစပြီးတော့တဲခိုတဲ့သူတွေအတွက်လူလီသေးမရှိအောင်ပြင်ဆင်ထားပေးပါတယ်တက်တန်း125နှစ်ကျော်ပြီဖြစ်ပေမဲ့လို့ဒီကနေ့အထိဧည့်သည်တွေကိုဆွဲဆောင်ထားနိုင်တဲ့ကျင်းငါးပွင့်ဟိုတယ်ကိုတော့မဆုမြတ်မွန်နဲ့အတူကမ္ဘာတစ်လွှားခီးသွားအစီအစဉ်ကနေတွားပြီးတော့လည်လာကြအောင်ပါရှင
်တောင်အာဖရိကနိုင်ငံကိပ်တောင်မြို့မှာ The Pink Lady လို့တင်စားခေါ်ကြတဲ့ကျင်းငါးပွင့်စိန်ခမ်း Mount Nelson ဟိုတယ်ကြီးဟာစာဖွင့်တဲ့1899ခုနှစ်ထဲကဒီကနေ့အထိနိုင်ငံတကာနာမည်ကျော်တွေလာရောက်တဲခုံနေတဲ့ဟိုတယ်ကြီးတစ်ခုဖြစ်ပါတယ်။2024ခုနှစ်အတွင်းကမ္ဘာအကောင်းဆုံးဟိုတယ်50စာရင်းမှာနံပါတ်28ရထားတဲ့ Mount Nelson ဟိုတယ်ကြီးကဒီကနေ့ခေတ်နောက်ဆုံးပေါ်ဟိုတယ်တွေလိုမျိုးစမ်းသစ်နေတာမျိုးမဟုတ်ဘဲဟိုတယ်စာဖွင့်တဲ့လွန်ခဲ့တဲ့125နှစ်ကအတိုင်းအေးအေးဆေးဆေးအနားယူအပန်းဖြေခြင်းဆရာဖြစ်အောင်လို့ပြင်ဆင်ထားပါတယ်။ဥရောပကနေအာဖရိကတိုက်ကိုအပန်းဖြေခရီးစားထွက်ခဲ့ကြတဲ့ခေတ်ကာလတုန်းကယူနီယန်ကာဆယ်တမောလိုက်မှာပထမတန်းစားစီးပြီးတောင်အာဖရိကနိုင်ငံသွားလည်သူတွေတဲခိုနိုင်ဖို့ဒီဟိုတယ်ကြီးကိုဖွင့်ခဲ့တာဖြစ်ပါတယ်။စားဖွင့်ခဲ့တဲ့ကအကောင်းဆုံးဝန်ဆောင်မှုတွေကိုပေးလာခဲ့တဲ့ဟိုတယ်ကြီးဖြစ်တာကြောင့်တောင်အာဖရိကနိုင်ငံကိုလာလည်ကြသူတိုင်းတဲခိုခြင်းနဲ့ဟိုတယ်မျိုးဖြစ်နေပါတယ်။ဒီဟိုတယ်မှာဗြိတိန်တော်ဝင်မိသားစုတွေ၊ကမ္ဘာအထင်ကြီးပုဂ္ဂိုလ်တွေ၊ဟောလိဝုဒ်နာမည်ကြီးတွေအမျိုးစုံတဲခိုဘူးကြပါတယ်။ထူးခြားတဲ့အခမ်းအနားတွေကိုလည်းဒီမှာလာပြီးကျင်းပကြလေးရှိပါတယ
်။ The whole initiative will be officially dedicated to the memory of Diana.
ဗြိတိန်ကကွဲလွန်သူမင်းသမီးဒိုင်ယာနာကိုရည်စူးတဲ့ပရဟိတပွဲတစ်ခုကိုအကိုဖြစ်သူ Charles Spencer 1969ခုနှစ်တုန်းကလုပ်ခဲ့တာဖြစ်ပါတယ်။ဟိုတယ်ဆောက်ဖွင့်ခဲ့တဲ့1899ခုနှစ်ကစလို့ဒီကနေ့အထိဟိုတယ်ကိုရောက်လာသမျှဧည့်သည်တွေကိုဂရုတစိုက်အဲ့ခံဖို့ကဟိုတယ်ဝန်ထမ်းတွေရဲ့ပထမဦးစားပေးဖြစ်တယ်လို့ဟိုတယ်အထွေထွေမန်နေဂျာက AP သတင်းကိုပြောပြပါတယ
် You need to make sure that you keep whoever has been coming here for 30 40 50 years happy connected but at the same time
လုံးရတဲ့အနည်း30 40 50တဲ့ကဓမ္မလာတဲနေတဲ့ဧည့်သည်တွေစိတ်ချမ်းသာမှုအသေးချာရအောင်ဟိုတယ်နဲ့သူတို့ကြားချိတ်ဆက်မှုရှိနေတဲ့ဆိုရဲခံစားမှုမျိုးရအောင်အဲ့ဝတ်ချေဖို့လိုသလိုလွန်ခဲ့တဲ့အနည်း20 30လောက်ကမှဒါမှမဟုတ်လွန်ခဲ့တဲ့နှစ်နှစ်လောက်အထိဟိုတယ်လာဖို့အိမ်မက်တောင်မမက်ဖူးသူမျိုးအထိကိုနှွေးနှွေးထွေးထွေးကြိုဆိုအဲ့ခံနိုင်ဖို့လိုရတယ်ဒါကသူမတူတဲ့ထူးခြားမှုပါ
ကိပ်တောင်မြို့မှာတမိုင်းဝင်ရှေးဟောင်းနေရာတစ်ခုလို့ပြောနိုင်တဲ့ Mount Nelson Hotel ကြီးရဲ့ထူးခြားမှုကပန်းရောင်အစားအဦးကြီးတွေဖြစ်ပါတယ်။ဒါကြောင့်လဲ The Pink Lady လို့တင်စားခေါ်ကြတာပါ။125နှစ်ထက်မနည်းရှိနေပြီဖြစ်တဲ့တန်တန်းတျောက်အကောင်းဆုံးဆံတွေနဲ့ထိန်းထားပြီးတော့ခင်းနဲ့အညီနောက်ကျန်မနေဖို့ကိုလည်းအစအစပြင်ဆင်ထားပါတယ်။
We want to be relevant and I think we are relevant in the 21st century but we're not modern.
ကျွန်တော်အနေနဲ့ဟိုတယ်ကို27ရာစုနဲ့ကိုက်ညီတဲ့ဟိုတယ်မျိုးဖြစ်စေချင်ပါတယ်ဖြစ်တယ်လို့လည်းထင်ပါတယ်ဒါပေမဲ့ဒီဟိုတယ်ကခေတ်ဆန်တဲ့ဟိုတယ်မျိုးမဟုတ်တော့ဟိုတယ်ဝန်ထမ်းတွေရဲ့ uniform ဝတ်စုံတွေကိုစတိုင်လဲကျစိတ်ဝင်စားစရာဖက်ရှင်မျိုးလည်းဖြစ်ရမယ်ဆိုပြီးစဉ်းစားရပါတယ်။ဥပမာအဲဂျိုဝန်ထမ်းတွေဆိုရင်ပန်းရောင်ဘလေးဇာကိုအင်ကြီးပန်းရောင်ဂျက်ကက်ဝတ်ထားကြပါတယ်။တခြားဝန်ထမ်းတွေဆိုရင်အပြာရောင်ဂျက်ကက်ဝတ်ပြီးရင်ပတ်အိတ်ကက်မှာပန်းရောင်လက်ကင်ပွားထည့်ထားတာမျိုးတမူထူးပြီးတော့စိတ်ဝင်စားစရာဖြစ်အောင်လုပ်ထားပါတယ်
။ Mount Nelson Hotel ကြီးရဲ့ကြော်ကြားမှုတွေကတခုကတော့နေကင်းဘက်လက်ဖက်ရည်နဲ့တက်ခဲအခါမှုဖြစ်ပါတယ်။အင်္ဂလိပ်လူမျိုးတွေ1800ပြည့်နှစ်ပိုင်းတွေတည်းကစတင်လာတဲ့အစဉ်လာတစ်ခုလို့လည်းပြောနိုင်ပါတယ်။လက်ဖက်ရည်အရသာမျိုးစုံကို
လိုက်ဖက်တဲ့မုံမျိုးစုံနဲ့တွဲဖက်အရသာခံစားတော့ကြတဲ့အလေအထားတစ်ခုလည်းဖြစ်ပါတယ
် So here we've got our hazelnuts and coffee tart which we as a team just really love so it's our favorite and that's why you
Mount Nelson Hotel Air တွေအတွက်အရသာထူတဲ့အချုံမုံတွေကိုဖန်တီးပေးနေတဲ့ pastry chef Vicky ကသူ့လုပ်ထားတဲ့မုံတွေကိုတစ်ခုချင်းဘလို့အရသာမျိုးဖြစ်အောင်လုပ်ထားတယ်ဆိုတာရှင်းပြနေတာပါမုံအချိုတွေဖြစ်ပေမဲ့တည်တည်တွေနဲ့ရောပြီးတော့မအီအောင်စားလိုက်တာနဲ့အရသာဆွဲသွားအောင်လို့ဖန်တီးလုပ်ထားတဲ့အကြောင်းတွေကိုပြောပြနေတာဖြစ်ပါတယ်။မုံအချိုတစ်ခုချင်းစီမှာထူးတဲ့အရသာရှိအောင်လုပ်ထားတဲ့အဓိကအကြောင်းတစ်ခုကတော့ဟိုတယ်မှာရနိုင်တဲ့မြောင်များလှစွာသောလက်ဖက်ရည်အမျိုးအစားတွေနဲ့လိုက်ဖက်တဲ့မုံတွေတွဲပြီးတော့အဲခံနိုင်အောင်ဖြစ်ပါတယ်။ဒီဟိုတယ်တွေကလက်ဖက်ရည်ဆိုင်မှာလက်ဖက်ရည်အမျိုးပေါင်း58မျိုးရောဆက်ထားတဲ့အရသာအမျိုးပေါင်း300အထိမှာတောက်နိုင်ပါတယ်။ဒါကြောင့်လဲလက်ဖက်ရည်အရသာခံကျွမ်းကျင်သူတွေကိုယ်တိုင်လက်ဖက်ရည်တောက်သူတွေကိုရှင်းပြဧခံပါတယ်
။ She is quite personal. So I often want to relate it to the particular person asking me because I would often ask
တယောက်ချင်းစီမှာဘလို့လက်ဖက်ရည်အရသာမျိုးကြိုက်တယ်ဆိုတာရှိကြပါတယ်။အဲဒါကြောင့်ဘာလက်ဖက်ရည်တောက်ချင်တယ်လို့ပြောတဲ့သူပေါ်မူတည်ပြီးကျွန်တော်ကအရသာပြင်ဆင်ပေးပါတယ်။လက်ဖက်ရည်လာတောက်ချင်သူတွေကိုလက်ဖက်ရည်အချို့တောက်ချင်လားတတိအရသာမျိုးတောက်ချင်သလားသဘာဝဆေးဘက်ဝင်တောက်ချင်သလားလို့ကျွန်တော်မေးလေရှိပါတယ်။စေဘဝင်တဘာဝလက်ဖက်ရည်ထဲမှာမှမျိုးစုံရှိပါသေးတယ်။လမ်းဆန်းတဲ့အရသာ၊တိတ်မပြင်းတဲ့အရသာ၊ပန်းနဲ့ပြင်းတဲ့အရသာ၊ပန်းနဲ့တင်းတင်းလေးဖြစ်နေတဲ့အရသာစသဖြင့်အများကြီးရှိပါတယ်
။အခုလိုလက်ဖက်ရည်တောက်သူတွေမမေ့နိုင်တဲ့အရသာမျိုးဖြစ်အောင်စီစဉ်ပေးထားတာမဟုတ်ဟိုတယ်မှာတဲခိုကြသူတွေသာမကနေ့လယ်ခင်းလက်ဖက်ရည်လာတောက်ကြသူတွေနဲ့အမြဲစီကားနေပါတယ်။လက်ဖက်ရည်အရသာခံတောက်တဲ့အတွေ့အကြုံအပြင်အသောဝင်တဲ့မှတ်သားစရာတွေလည်းရတယ်လို့ပုံမှန်လာတောက်နေတဲ့ဧည့်သည်တယောက်ကပြောပြပါတယ်
I've always you know loved having afternoon teas high teas
ni kibe le phet yi taw da ko jma a nyae chai ba de mong myo song ne le phet yi taw ya da ko chai ba de di ma le phet yi taw ya da ga ro khin yi tit khu ko twa ya de lu myo mo po phi ro tabaw cha ba de di ni manat ka so le phet yi a ya da tit twi chao ma yauk phu de khin yi tit khu ko yauk twa de lu ba be le phet yi a ya da ne lai aw twae pe tha de a sa sa ga le jma a twet မှတ်သားစရာတစ်ခုအနေနဲ့ပါသွားမှာပ
ါအခုလိုလက်ဖက်ရည်ကအစားအဲ့တဲ့တွေအတွက်လိုလေသေးမရှိအောင်ပြင်ဆင်ထားတဲ့ကိပ်တောင်မြို့က Mount Nelson Hotel ကြီးမှာစားဖွင့်ချိန်ကလေးကထိတ်တန့်အကြော်အမော်တွေနဲ့မပြတ်ဖြစ်နေတာလို့ခီးသွွားဆောင်းပါးတွေခီးသွွားစားအုပ်တွေရေးတဲ့စာရေးဆရာမကပြောပါတယ
် From the very outset the Mount Nelson was the place to be seen
ဟိုးအစားရေက Mount Nelson Hotel ဆိုတာလူတိုင်းရောက်ဖူးချင်တဲ့ဟိုတယ်မျိုးဖြစ်ပါတယ်ဥရောပကနေပြီးတော့ Cape Town ကိုခရီးထွက်ကြတဲ့ခေတ္တဝန်ဆိုရင်လူတိုင်း Mount Nelson မှာပဲတဲခဲ့တာပါ။အဲ့ကာလတွေကနာမည်ကြီးအလုံးဒီမှာတဲမှုပါတယ်။ဒီနောက်ပိုင်းမှာ Hollywood ခေတ်ရောက်လာတော့လေ Melina Dietrich တို့ Robert Wagner တို့ဒီမှာပဲတဲခဲ့ပါတယ်။နောက်ပိုင်းခေတ်တွေရောက်လာတော့လေ Pop Star တွေ Charlize Theron, Leonardo DiCaprio, Bono, Phil Collins တို့လို့ပို့ပြီးတော့ကြော်ကြားတဲ့သူတွေဒါမကဘူး။ဒလိုင်းလာမတော်မှာဒီမှာပဲတေးခဲ့ပါတယ်။တဲဘူးရဲ့သူအားလုံးကနာမည်ပြောပြရင်တော့အများကြီးပါ။ဒုတိယမြောက်အလစ်ဇဘက်ဘီယင်မကြီးလည်းဒီဟိုတယ်မှာပဲတေးခဲ့ပါတယ်။ဗြိတိန်တော်ဝင်မိသားစုဝင်တော်တော်များများလေးဒီမှာတေးဘူးကြပါတယ်
။တောင်အာဖရိကနိုင်ငံကိပ်တောင်မြို့မှာ125နှစ်ထက်မနည်းသက်တမ်းရှိနေတဲ့ Mount Nelson Hotel ကြီးဟာစိန်ခမ်းဆိုတဲ့အတိုင်းဟိုတယ်ကိုရောက်လာသူတွေအေးအေးဆေးဆေးစိန်ခမ်းအနားယူနိုင်ဖို့အမြဲအသင့်ဖြစ်နေပါတယ်။ဟိုတယ်အဆောက်အဦတွေကပန်းရောင်မှုပင့်ကလေးဒီလိုတင်စားခေါ်ကြတဲ့ဟိုတယ်ကြီးမှာစိတ်ဝင်စားစရာနောက်ခံသမိုင်းတွေနဲ့နောက်ထပ်အမှတ်ရစရာတွေကိုကြိုးဆိုနေပါတယ်ရှင်ကျွန်မစုမြတ်မော်ပ
ါဒါတော့နာမည်ကျော်ရီတဲတဲ့တောင်အာဖရိကဟိုတယ်အကြောင်းကမ္ဘာတစ်လွှာခီးသွားစီစဉ်မှာမဆုမြတ်မွန်ကတင်ဆက်ပေးခဲ့တာပါရှင်ဒီစီစဉ်တဲ့ဒူဗီယူကထုတ်လင်းတဲ့အပတ်စဉ်ကဏ္ဍတွေနောက်ဆုံးရသတင်းနဲ့သတင်းဆောင်ပါတွေကိုတော့ VOA website ဆာမျက်နှာ burmese.voanews.com မှာပြန်ပြီးတော့နားဆင်ကြည့်ရှုလို့ရပါတယ်ဒါပြင် VOA မြန်မာပိုင်း Facebook နဲ့ YouTube ဆာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုလို့ရပါတယ်ထိတ်တန့်သတင်းတွေကိုတော့အစံနဲ့ရောစာသားနဲ့ပါဖော်ပြပေးထားပါတယ်အခုဆက်ပြီးတော့သတင်းချင်းချုပ်ကိုပြောပြပါအောင်မယ်ရှင်လာမယ့်သတင်းနှစ်ပတ်အတွင်းအမေရိကန်သမ္မတတာဝန်ယူဖို့ပြင်ဆင်နေတဲ့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကဖလော်ရီဒါကသူ့ရဲ့နေအိမ်မှာအင်္ဂါနေ့ကသတင်းစာရှင်းလင်းပွဲကျင်းပပြီးတော့သူ့ရဲ့နိုင်ငံသားရဲ့ယာမူဝါဒတွေကိုရှင်းလင်းခဲ့ပါတယ်။ပြီးခဲ့တဲ့တစ်နှစ်ကျော်ကဟာမက်စစ်သွေးကြွအဖွဲ့ဖမ်းဆီးသွားခဲ့တဲ့တစားကန်အားလုံးကိုပြန်လွတ်ဖို့ပြင်းပြင်းထန်ထန်တောင်းဆိုခဲ့ပြီးတော့ဒီလိုမှမဟုတ်ရင်ပြက်ပြက်သားသားနဲ့ပြင်းပြင်းထန်ထန်ကိုပဲတုံ့ပြန်ဆောင်ရွက်တာနဲ့ကြုံရမယ်ဆိုပြီး၆ချိန်တိတိသူကပြောသွားပါတယ်။ ယူကရိန်းရင်းနဲ့ပတ်သက်ပြီးတော့လည်းရုရှားကောင်းဆောင်နဲ့သူတွေ့ဆုံလို့တဲ့သဘောထရမ့်ကပြောဆိုခဲ့ပါတယ်ရှင်။ကွဲလွန်သူအမေရိကန်သမ္မတဟောင်းဂျင်မီကာတာရဲ့ရုပ်အလောင်းကိုတော့သူစာတိဂျော်ဂျီယာပြည်နယ်ကနေမြို့တော်ဝါရှင်တန် DC ကိုမနေ့အင်္ဂါနေ့ကတည်ယူလာခဲ့ပါပြီ။သမ္မတတွေအတွက်ထားတဲ့တီးတန့်လေယာဉ် Special Air Mission 39နဲ့သမ္မတဟောင်းကာတာရဲ့ရုပ်အလောင်းကိုတည်ယူလာခဲ့တာဖြစ်ပြီးတော့သူရဲ့မိသားစုဝင်တွေနဲ့အတူမေရီလန်းပြည်နယ်အင်ဒရူးလေတက်အခြေစိုက်စခန်းကိုရောက်လာခဲ့တာပါ။အဲဒီနောက်ဒီအမေရိကန်အလံလွှမ်းထားတဲ့သမ္မတဟောင်းကာတာရဲ့ခေါင်းတလားကိုအမေရိကန်ရေတပ်ကြဆုံးစစ်သည်တွေကုန်ပြတဲ့ US Navy Memorial အဆောက်အဦရှိရာကိုမော်တော်ယာဉ်နဲ့တည်ဆောင်လာခဲ့ပြီးတော့အဲဒီကနေမှတဆင့်အမေရိကန်လွှတ်တော်အဆောက်အဦမှထားရှိပြီးအများပြည်သူလာရောက်ကာရဝပြုခွင့်ကိုလည်းပေးထားမှာဖြစ်ပါတယ်။သမ္မတဟောင်းကာတာအတွက်စာမျက်နှာအခမ်းအနားတွေကိုတော့စနေနေ့ကစပြီးတော့သူ့ရဲ့ဇာတိဂျော်ဂျီယာနဲ့အမေရိကန်ရဲ့ဒီမြို့တော်ဝါရှင်တန်တို့မှကျင်းပနေတာဖြစ်ပါတယ်ရှင်။ဒီနေ့အတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီနေ့အတွက်အစီအစဉ်ထုတ်လို့ရမှုကနားလောင်ဖြစ်ပါတယ်။ရုပ်သံဒါရိုက်တာကတော့ Glenn Campbell ပါရှင်။ဒီ January 8ရက်ပုံထုနေ့မနက်ခင် VOA အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာပါ။ရုပ်သံအစီအစဉ်တစ်ခုလုံးကို Digital Line တွေကနေဖမ်းယူကြည့်ရှုနိုင်တဲ့အပြင်အစီအစဉ်ပထမနာရီဘက်ကိုတော့ Radio Line တိုမီတာ25 32နဲ့40တွေကနေဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုကြည့်ရှုအားပေးနားဆင်ကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ရှင်။သောတာရှင်များနဲ့တော့မြန်မာပြည်သူအားလုံးကိုယ်စိတ်နှစ်ပါးစမ်းမပေးခင်ကြပါစေ။ကျွန်တော်ခင်မြှွှေပါ။နောက်ဆက်စင်တွေမှာပြန်ဆုံပါဦးမယ်ရှင်။